to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည့်မတ်လ29ရက်တောက်ချန်နေ့မနေ့ကင်းစီစဉ်နေစတင်နေပါပြီ။အခုရင်ဆုံးသတင်းတွေကိုကျွန်တော်အောင်လင်းဦးတင်ဆက်ပေးမှာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ပြီးပူပေါင်းဆွေးနွေးဖို့ကမ္ဘာစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ဖွဲ့ဝင်တွေကြာသာပေးနေမှာပဲခရီးဖြူလိုက်ပါတယ်။ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးနဲ့ကမ္ဘာစည်းဝိုင်းမှာထိခိုက်နေတဲ့အခြေအနေတွေကိုထိန်းချုပ်ဖို့ထည့်ရရောက်မလုံနိုင်တဲ့အပေါ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရချင်မှာပဲခရီးဖြူပြောဆိုလိုက်တာပါ။ကမ္ဘာစည်းဝိုင်းရေးကိုချက်ကန်မှုဗန်နာရေးနဲ့လူမှုရေးအရထိခိုက်မှုတွေကြုံရတဲ့အခြေအနေကိုဖြေရှင်းဖို့ဒေါ်လာ 4.8 ဘီလီယံထောက်ပံ့ကူညီဖို့လဲအဝေးရောက်အရေးပေါ်စည်းဝိုင်းပွဲမှာသဘောတူခဲ့ကြပါတယ်။ COVID-19 ကပ်ရောဂါကိုမကြုံစဘူးရင်ဆိုင်နေရချိန်မှာကမ္ဘာတဝန်းငြိမ်ငြိမ်ညွတ်နဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းလဲ G20 အဖွဲ့ရဲ့စည်းဝိုင်းပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။လောကမှာထွေးရမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်း G20 ခေါင်းဆောင်နေအနေနဲ့ကမ္ဘာကပ်ရောဂါကိုရင်ဆိုင်ရမှာစစ်ပွဲတစ်ပွဲနဲ့ရင်ဆိုင်နေရတယ်လို့သဘောထားပြီးပြင်ဆင်ထားကြဖို့တိုက်တွန်းခဲ့ပါတယ်။ကမ္ဘာတစ်ဝန်းမှာမြန်မြန်ဆန်ဆန်ကူးစက်ပြန့်နှံ့နေတဲ့ဗိုင်းရပ်စ်ပိုးအတွက်စစ်သည်ထုတ်လုပ်နိုင်မဲ့အချိန်ထိဆန်သက်မှုတွေကူးစက်မှုကိုခြေရခံစုံစမ်းတာတွေတည်ထန့်ခွဲထားတာတွေကုသတာတွေလိုအစီအစဉ်မျိုးတွေနဲ့ထိန်းချုပ်နိုင်အောင်ဝန်ဝင်ကြိုးပမ်းသွားကြဖို့လည်း G20 ခေါင်းဆောင်တွေကိုကုလသမဂ္ဂအကြီးအကဲကတိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားခံနိုင်မဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်
။ I'm proud to announce tonight not a single senator voted against this $2 trillion rescue bill.
အမေရိကန်နိုင်ငံသားတွေအငွေစားနဲ့ကြီးစားစီးပွားရေးလုပ်ငန်းတွေကိုကယ်တင်မဲ့ဒေါ်လာ1 trillion အရေးပေါ်အကူအညီပေးရေးဥပဒေကြမ်းကိုထက်လွှတ်တော်အမတ်တွေကန့်ကွက်သူမရှိအတည်ပြုလိုက်တဲ့အကြောင်းထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ပြောဆိုသွားတာပါ။ဥပဒေကြမ်းကိုတော့အောက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးဥပဒေဖြစ်အတည်ပြုကိုတမန်တော်နယ်ထရန့်လက်မှတ်ရေးထိုးရမှာလည်းဖြစ်ပါတယ်။ဥပဒေကြမ်းကိုတော့အောက်လွှတ်တော်ခေါင်းဆောင်တွေတောက်ချန်နေမှာအတန်းနဲ့မဲခွဲဖို့စီစဉ်ထားကြောင်းပြောပါတယ်။ဒေါ်လာ1 trillion အရေးပေါ်အကူအညီဟာအမေရိကန်နိုင်ငံသားတွေအတွက်ဒဏ်ရာအကျိုးကျေးဇူးခံစားရမှာဖြစ်တဲ့အကြောင်းလဲထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောပါတယ်။စေယုံတွေ၊စီးပွားရေးလုပ်ငန်းတွေ၊စားတောက်ဆိုင်တွေ၊ကျောင်းတွေပိတ်ထားတဲ့အတွက်လုံငန်းကံကံတွေထိခိုက်နေသလိုအလုပ်သမားတွေအလုပ်လက်မဲ့ဖြစ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးအလုပ်ချိန်တွေလည်းရှော့ချနေရတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါရဲ့အမေရိကန်ပြည်သူ့ကအဓိကဆုရှေရဈေးတွေဟာကြာသပတေးတွေမှာ300ရာခိုင်နှုန်းနဲ့အထက်ဈေးတက်ခဲ့သလိုဥရောပဈေးကွက်မှာလည်းဈေးတက်နဲ့ဂျုံရပေမဲ့အာရှဈေးကွက်မှာတော့ဈေးကျနဲ့ဂျုံရပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားခံပြီးမဲ့ဒေါ်လာ1 trillion အကူအညီပေးရေးအစီအစဉ်ကိုထက်လွှတ်တော်ကဗိုလ်ထုနှင့်နောက်မိုင်းမှာအတည်ပြုလိုက်ပြီးနောက်မှာပဲ Dow Jones Institutional Average S&P 500နဲ့ Nasdaq အညွန့်ကိန်းတွေဈေးတက်သွားတာပါအရှာဈေးကွက်မှာတော့ဂျပန်နိုင်ငံကနီကဲအညွန့်ကိန်းဟာကြာသပတေးနေ့မှာ4ရက်လိုက်နှုန်းကျဆင်းပြီးဟောင်ကောင်ဟန်ဆန်နဲ့ရှန်ဟိုင်းအညွန့်ကိန်းတွေကလည်း1ရက်လိုက်နှုန်းလောက်ကျဆင်းသွားပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကြားထိတွေ့ဆက်ဆံတာတွေမလုပ်ဖို့နဲ့အသွာလာဆင်ခြင်မှုသတိပေးထားသလိုလုပ်ငန်းတွေအများအပြားရပ်ဆိုင်ထားတဲ့အတွက်စီးပွားရေးအထိနာနေသလိုအလုပ်လက်မဲ့ထောက်ပံ့ကြီးရှောက်ထားကြတဲ့အခြေအတွေကလည်းပြီးခဲ့တဲ့သတင်းပတ်ထဲစံချိန်ချိုးလောက်အောင်3,000-3,000အထိရှိခဲ့သလိုနောက်ထပ်ပိုတိုးလာနိုင်သေးတယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်နှုန်းကိုထပ်မံတည်ပြလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူစုစုပေါင်း5ဦးထိရှိသွားပါပြီ။မကြာသေးခင်ကမှပြပကနေမြန်မာနိုင်ငံကိုပြန်လာသူတူနဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတူတို့မှာရောဂါပိုးစစ်ဆေးတွေ့ရှိခဲ့တာဖြစ်ကြောင်းမြန်မာချမ်းမိုင်းနဲ့အားကစားဝန်ကြီးဌာနကတောက်ချာနေရေးဆွဲနဲ့သတင်းထုတ်ပြန်ခဲ့တာပါ။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာနေထိုင်သူအသက်33နှစ်အရွယ်မြန်မာနယ်ပွားအမေရိကန်နိုင်ငံသားကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလေကြောင်းကနေရောက်လာခဲ့ပြီးနောက်ပိုင်းမှာမသိငါစရာယောဂလက္ခဏာတွေတွေ့ရှိရာကစောင့်ကြည့်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့လူနာထံကတက်ခွဲနမူနာစစ်ဆေးရမှာ COVID-19 ယောဂရှိနေတဲ့အကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားတာပါ။ယောဂပိုးရှိတဲ့ကြောင့်နောက်ထပ်အတည်ပြုထားတဲ့အသက်69နှစ်အရွယ်အမျိုးသားကတော့ဩစတြေးလျနိုင်ငံမှာကေဆာယောဂအတွက်တစ်လလောက်စိတ်ကုသခံယူခဲ့သူဖြစ်ပြီးမြန်မာနိုင်ငံမှာပြန်ရင်စင်ကူနိုင်ငံမှာ၄ရက်ကြာနေထိုင်ခဲ့သူဖြစ်ပါတယ်။ဒီလလည်းမှာပဲမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေတွေ့ရကစောင့်ကြည့်စမ်းသပ်စစ်ဆေးအတည်ပြုခဲ့တာလည်းဖြစ်ပါတယ်။ခုနောက်ဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ2ဦးမတိုင်ခင်မှာလည်းပြည်ပကနေပြန်လာသူ3ဦးမှာအလားတူဗိုင်းရပ်စ်ကူးစက်နေတဲ့အကြောင်းမြန်မာကျန်းမာရေးအန္တရာယ်တွေကအတည်ပြုထားပါတယ်ခင်ဗျာ
။ Fury American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကို ညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထုံးပါတရိပ်တွေကိုဆက်လက်ကြီးညာပေးတော့ပါမယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ရောဂါကြောင့်အမေရိကန်နိုင်ငံနေရာအများစုမှာအသွားအလာတွေကန့်သတ်ထားတာဟာအမေရိကန်ပြည်သူတွေရဲ့နေထိုင်လူမှုဘဝကိုပြောင်းလဲလာစေခဲ့ပါတယ်။ဒီအထက်နောက်လေးနှစ်သမရသက်တမ်းကိုဘယ်လိုရွေးချယ်မလဲဆိုတဲ့အချက်ပေါ်မှာလည်းလောလောလတ်လတ်တက်ရောက်မှုရှိမှာဖြစ်တယ်လို့အဲ့ဒီတက်ရောက်မှုကြီးဟာအမြဲတမ်းလည်းဖြစ်သွားနိုင်ပါတယ်။လောလောဆယ်မှာပဲလူဝီစီယားနာပြည်နယ်ကဒီမိုကရက်တစ်သမရလောင်းအကြိုရွေးကောက်ပွဲတွေကိုရက်ရွှေ့ဆိုင်မဲ့ဆိုပြီးကြေညာတဲ့ပထမဆုံးပြည်နယ်ဖြစ်လာပါတယ်။ဒီဘက်ထဲမှာလူဝီစီယားနာပြည်နယ်ဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအလျင်မြန်ဆုံးခံစားနေရတဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်။ကူးစက်ခံရသူ100အောက်ရှိရာကနေတစ်ပတ်အတွင်းမှာပဲအင်ကာနေကကူးစက်မှု1400ကျော်ရှိသွားခဲ့တာပါ။အခုလိုကူးစက်မှုတော့တဟုန်တော့မတက်သွားခင်မလ13ရက်နေ့ကပဲပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲလ်အက်ဒဝတ်စ်ကဧပြီလ4ရက်နေ့မှာလုံမဲ့သမရလောင်းအကျိုးရွေးကောက်ပွဲတွေကိုဇွန်လ20ရက်ကိုရွှေ့ဆိုင်မယ်လို့ကြေညာထားခဲ့ပါတယ်။အဲဒီနောက်တခြားပြည်နယ်တွေနဲ့နိုင်ငံ10ခုကလည်းပထမရွေးကောက်ပွဲတွေကိုရွှေ့ဆိုင်မယ်ဆိုပြီးကြေညာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံတဝန်းအသွားအလာတွေကိုပိတ်ပင်ထားတာကြောင့်စားဝတ်နေရေးအကျပ်တဲကြုံတွေ့နေရတဲ့တောင်ပေါင်းများစွာသောပြည်သူတွေကိုအကူအညီပေးမဲ့စီးပွားရေးအစီအစဉ်တရက်ကိုအိန္ဒိယဆွေရကကြေညာလိုက်ပါတယ်။ဒီစီစဉ်ရအမေရိကန်ဒေါ်လာ 22.6 ဘီလီယံသုံးစွဲသွားမှာဖြစ်ပါတယ်။စည်ရသားပြည်သူတွေ၊လုံသမားတွေနဲ့အကူအညီလက်လောလိုအပ်နေသူတွေအတွက်3လတာအသုံးပြုနိုင်မဲ့အစားအစာခွဲတန်းနဲ့ငွေကြေးကိုအစိုးရကထောက်ပံ့ပေးရသွားမှာဖြစ်တယ်လို့အိန္ဒိယဗန္ဒယဝန်ကြီးနာမလာစီတာရာမန်ကပြောပါတယ်။ကိုရိုနာကူးစက်မှုကိုထိန်းချုပ်ဖို့ဗိုလ်ဒုနေကစလို့အသွာလာတွေကိုသုံးပတ်ကြာပြင်ထားတာကြောင့်အိန္ဒိယပြည်သူ 1.3 ဘီလီယံအိမ်ပြင်မထွက်ရသလိုစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်သွားခဲ့ရပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာကူးစက်သူ649ဦးတွေ့ရှိခဲ့ပြီး73ဦးသေဆုံးခဲ့ရပါတယ်။ကူးစက်မှုအရေအတွက်ဟာအမေရိကန်နဲ့ဥရောပနိုင်ငံတွေမှာလိုပဲအိန္ဒိယနိုင်ငံမှာလည်းတရှိန်တိုးမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။အခုလိုအသွာအလာပြင်ပထားတဲ့အကြောင်းနိုင်ငံတွင်းကလည်းလှုပ်လှစားဆင်းရဲနွမ်းပါတဲ့ပြည်သူတွေပေါ်စိုးစိုးဝါးဝါးထိခိုက်နိုင်တယ်ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေတာပါ။မြို့တော်ညူဒေးလီမှာတော့ကြာတာပရင်းတွေကအစိုးရအကြောင်းတွေမှာချက်ပြုတ်ကျွေးပြီးတဲ့အစားအသောက်တွေကိုစီးရဲနွမ်းပါတဲ့သူတွေကိုစတင်ဝင်ပြကျွေးပြီးနေရပြီဖြစ်ပါတယ်။ကမ္ဘာမှာစီးကန်သုံးရဘလေးတွေအများဆုံးတင်ပို့နေတဲ့မလေးရှားနိုင်ငံမှာအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့အတွက်ဒီကမ္ဘာလုံးလက်အိပ်ပြက်လက်မှုနဲ့တွေ့ကြုံရနိုင်တယ်လို့လုပ်ငန်းရှင်တွေကသတိပေးလိုက်ပါတယ်။ကမ္ဘာလုံးအတိုင်းအတာနဲ့စီးကန်သုံးလက်အိပ်စုစုပေါင်းရဲ့ထက်ဝက်လောက်ဟာမလေးရှားနိုင်ငံမှာချုပ်လုပ်တင်ပို့နေတာပါ။ပြည်ကတဲ့2019ခုနှစ်အတွင်းကမလေးရှားလက်အိတ်စက်ရုံပေါင်း200လောက်ကလက်အိတ်အစုံပေါင်း189ဘီလီယံထုတ်လုပ်တင်ပို့ခဲ့ပြီးဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကကြောင်းပုံမှန်ထုတ်လုပ်နေတာရဲ့20ရာခိုင်နှုန်းကျော်လိုအပ်ချက်တွေရှိလာလိမ့်မယ်လို့မျှော်မှန်းကြောင်းဥက္ကဋ္ဌဒန်နစ်လိုကပြောပါရခင်ဗျာ။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအပါအဝင်လက်ရှိတာဝန်ထမ်းဆောင်သူတွေနဲ့ဝန်ထမ်းဟောင်းအရာရှိ14ဦးရောက်ကိုမွေးစည်းဝါးနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေနဲ့အတူတခြားရာဇဝတ်မှုတွေနဲ့အမေရိကန်တရားရုံးကတရားစွဲဆိုကြေညာလိုက်ပါတယ်။ဗင်ဒီဇွဲလားသမ္မတနဲ့အပေါင်းပါတွေကိုတရားစွဲဆိုတဲ့အကြောင်းအမေရိကန်ရှေ့နေဂျေဝီလျံဘာနဲ့တခြားထိတ်တန့်ဥပဒေအရရှိတွေကရုပ်တံကြားတစ်စင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်တာပါ။သမ္မတနီကိုလတ်စ်မိုဒူရာကိုပြစ်မှုထင်ရှားကြောင်းနဲ့ဖမ်းဆီးအရေးယူနိုင်ဖို့သတင်းအချက်လက်ပေးနိုင်သူကိုစုငွေ$15,000နဲ့နောက်ထပ်အမေရိကန်တရားရေးဌာနကအလိုရှိနေတဲ့ထိတ်တန့်အရာရှိလေးဦးနဲ့ပတ်သက်ပြီးသတင်းပေးနိုင်သူတွေကိုစုငွေ$100,000ချိမြင့်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားလက်ရှိသမ္မတမာဒူရာကိုအတိအမှတ်ပြုမထားပါဘူး။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတော်တော်များများကအတိုက်ခံကောင်းဆောင်ဝမ်ဂိုင်ဒိုကိုသာဂျားဖြတ်သမ္မတအဖြစ်အတိအမှတ်ပြုထောက်ခံထားပါတယ်ခင်ဗျာ။ဟုတ်ကြနေမနေနောက်ဆုံးရသတင်းနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။ COVID-19 ကပ်ရောဂါဟာအတော်လေးကူးစက်ပြန့်နှံ့လွယ်တယ်ဆိုပေမဲ့တက်ကြီးရွယ်ဦးတွေနဲ့ရောဂါအခံရှိသူတွေအတွက်ကပိုပြီးအသက်အန္တရာယ်ကြီးပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့နေတဲ့မြန်မာနိုင်ငံမှာဒီလိုတက်ကြီးရွယ်ဦးတွေနဲ့ကိုခံအားနည်းသူတွေကိုကူးစက်မှုမရှိအောင်ဘာတွေတင်ဆင်ထားသလဲဆိုတာကိုစုံစမ်းမေးမြန်းတင်ပြတော့မှာပါ။ ကိုရိုနာဗိုင်းရပ်စ်ပိုးကကဘာအနှက်ကူးစက်ပြန့်နှံ့မှုအခြေအနေတွေကိုကြည့်ရင်ဒီပိုးကြောင့်သေဆုံးသူအများစုကရောဂါအခံရှိသူတွေလူမမာတက်ကြီးရွယ်ပုံတွေဖြစ်ပါတယ်။လက်ရှိမှာတော့ဘိုးဝါရိတ်သားတွေနဲ့ HIV AIDS ဝေဒနာရှင်တွေရဲ့ဂေဟာတွေကိုဝင်ထွက်ခွင့်အချိန်ကန့်သတ်ဖို့အစိုးရကညွှန်ကြားထားတယ်လို့ NAC HIV AIDS ဂေဟာကိုထူထောင်ထားတဲ့ဒေါ်ဖြူဖြူသင်းကပြောပါတယ
်။ဆိုင်နာဟုတ်ဒီကစားတယ်လေဒါလည်းကျွန်တော်တို့စံတန်မှာအကုန်လုံးရှိနေတဲ့ကလေးတွေအကုန်လုံးကိုပေးထားပြီးသားဖက်လက်ဖက်ထားပြီးသားပေါ့နော်အဲ့တော့ကျွန်တော်အခုလက်ရှိနေသားမှာတော့ကျွန်တော်ကဒီ evolution တွေကစာကျွန်တော်တို့ဖိတ်တယ်အဲနောက်တစ်ခါကျတော့ဘသူမကိုပြန်ပါလုပ်နိုင်ဘူးအပြင်သားကပုံကိုဒီလူမဆိုးပေါ့နော်ဆောင်ရောက်တာကတော့လုံးဝရပ်တန့်တယ်နောက်တစ်ခါကျတော့ကျွန်တော်တို့အဲ့ထဲကိုရောက်သွားမယ်ဆိုလို့ရှိရင်ပို့ပြီးတော့ကူးစားမှုမှုနောင်မှာပို့ပြီးများနိုင်တာပေါ့နော်ဒီတော့အဲ့လိုနေရာဆိုလို့ရှိရင်ဘာလို့လုပ်တယ်လဲဆိုတော့အစီအကံကိုတိတိကျကျထုတ်ပြန်ပြီးတော့ဦးသတ်မှတ်ထားတဲ့အချိန်ပေါ့နော်ခုလက်ရှိကတော့ကျွန်တော်တို့ဘယ်အချိန်ထိသွားမလဲကျွန်တော်တို့မသိနိုင်သေးဘူးခုလက်တော့ဆိုရင်ဒီမှာဒီညာစိတ်ဆိုင်ရသွားတဲ့အနေအထားရောက်တဲ့အချိန်ကိုကျွန်တော်တို့ကထားမှတ်ထားတဲ့ဥပဒေတွေထားမှတ်ထားတဲ့စီစဉ်စီကံတွေကိုတော့တိတိကျကျလေးရေးသားလိုက်တာကိုရေးသားလိုက်တာကိုလည်းဒါတွေကိုစောင့်ကြည့်ပြီးတော့ကိုယ်ကဲ
အချိန်နဲ့စေထိုးစေတောက်နေရတဲ့ဝေဒနာရှင်တွေအတွက်ဒီထက်ပိုကောင်းတဲ့အစီအစဉ်တွေကိုကြိုတင်ပြင်ဆင်တင်တယ်လို့သူမကယူဆပါတယ် HIV AIDS ဝေဒနာရှင်တွေယောဂမကူးဖို့စောင့်ရွက်ပေးတာစေးပြက်လက်တာမရှိအောင်လှုပ်ဆောင်ပေးတာမျိုးမရှိဘူးလို့သူကပြောပါတယ်ကိုရိုင်းရက်တီဖို့ခက်ခဲနေတဲ့အသက်ကြီးရွယ်ကိုဂေဟာရီနဲ့ပတ်သက်ပြီးလဲအစိုးရကတေချာပြင်ဆင်ပေးနိုင်ခဲ့ခြင်းမရှိသေးပါဘူးမိသားစုမရှိတဲ့အသက်ကြီးရွယ်တွေစုနေရတဲ့ဘဝရိတ်တာတွေမှာဒီယောဂနဲ့ပတ်သက်တဲ့ကာကွယ်မှုပိုင်းကိုတေချာမသိကြပါဘူးမြင်းချံမျိုးမှာကိုပိုင်ဘဝရိတ်တာတစ်ခုထူထောင်ထားတဲ့ဒေါ်ယူဇနာခံရတော့ကိုရိုနာဗိုင်းရပ်စ်မကူးအောင်လို့ပိုးသက်စေဖြန်းတာကအစကျမရေးဌာနဘက်ကစီစဉ်ပေးတာမဟုတ်ပဲကိုယ်တိုင်ပဲကာကွယ်မှုပိုင်းကိုတက်နိုင်သေးလို့ဆောင်တယ်လို့သူကပြောပါတယ်
ဆရာတော်ဗမာမရှိသမားတို့ကတော့ဒီမှာတော့အခုကျန်တာလဲဧည့်တယ်လဲအဝင်ပြတ်မလုပ်တော့ဘူးပေါ့နော်အလိုတော့လုပ်ထားတယ်ကိုရဘက်ကတော့ဗမာတော့သုံးမပေးသေးဘူးချင်းဒီနေ့တော့ဆေးရုံကတော့လာတယ်အမအဲ့ကြီးရတယ်လေလာတော့သမားတို့ဝင်နေအောင်ပဲပြောသွားတယ်အဖိုးဖွားဆောင်တွေတော့မသွားဘူးချင်းသမားတို့ကတော့တေချာပြောပြသွားတယ်ပေါ့နော်အဲ့ဒါပဲရှိတယ်ချင်းကျန်တာလည်းမလာဘူးချင်းဒီမှာကတော့အမြဲတမ်းသူနာသူ့ဆီမှာတက်ကြတော့လေအမြဲတမ်းမတက်တက်တိတံပေါ့နော်ဒါကတော့ဒီကဟိုကလုတ်တာအမျိုးသမီးပေါ့သူကတော့အမြဲလာကြည့်သေးတယ်ပေါ့နော်အဲ့ဒီအန်တီကတော့နေ့တိုင်းပေါ့စေရုံလုံးရင်တည်းမပြင်းစေခန်းတို့ဘာလို့တော့လုပ်ပေးပါလဲရှင်
။နောက်ထပ်ပိုးကူးနိုင်တဲ့စိုးရိမ်ရတဲ့နေရာတစ်ခုကတော့အချင်းတောင်တွေပါပဲ။အချင်းတောင်ဥယျာဉ်ထူထပ်နေပြီးတင့်တင့်နဲ့တကိုယ်ရေးတန့်ရှင်းမှုအတွက်လုံလောက်အောင်ပေးမထားတာတွေရှိလာမို့မြန်မာနိုင်ငံအချင်းတောင်တွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ဖို့လေကူနေတဲ့အခြေအနေဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့အချင်းဥစည်းကိုဆက်သွဲခဲ့ပေမဲ့ခြေချားနိုင်ခြင်းချင်းမရှိပါဘူး။နိုင်ငံရေးအချင်းတောင်များကူညီစောင့်ရှောက်ရေးအသင်းကတွဲဖက်တွင်ရင်မှုကိုဘိုကြီးကတော့အခုချိန်ထိလူရည်ပောက်ကွဲနေစေဖြစ်နေတဲ့အကျဉ်းတောင်တွေကအချိန်တွေကိုတေချာလေးလာတုံးသက်ပြီးအမြန်ဆုံးဖြည့်ရှင်းဖို့လိုအပ်နေတယ်လို့သူကပြောဆိုလိုက်ပါတယ်
။အဲဒီဝန်ထမ်းတွေကဥမာထောင်ဝန်သာတွေ့မယ်ဆိုလို့ရှိရင်မိသားစုတွေထောင်ဝန်သာလာတွေ့တဲ့အခါကျရင်သူတို့ကအပူချိန်တိုင်းတယ်ဖြစ်သေးတယ်ပေါ့နော်ဖြစ်သေးတယ်ပြီးတဲ့အခါကျထောင်ဝန်သာတို့ကလည်းပိုးသက်စေဖြန်းပြီးတော့ပေါ့ဟိုအကျဉ်းသားကိုပြီးတယ်ကျွန်တော်တို့အဲ့လိုသိထားတယ်ဒါပေမဲ့ကျွန်တော်တို့ဆိုရင်တော့မြန်မာနိုင်ငံမှာဝင်လက်အင်အားကလုံလောက်မှုမရှိဘူးမရှိဘူးဆိုတဲ့အခါကျတော့ဘယ်လောက်ထိအသေးတကျလုံနိုင်တယ်ဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကဟိုပြောရခဲ့တယ်ကျွန်တော်တို့အမြင်ရတော့အားနည်းနေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုပို့ပြီးတော့ဆိုရင်လည်းဆိုရင်လည်းဆိုတော့ကဒီဟာကအကျဉ်းထောင်ထဲမှာဖြစ်တယ်ဆိုပေမဲ့ထောင်ထဲမှာနေပြီးတော့မကိစ္စမဟုတ်ပဲနဲ့ကျန်တဲ့အပြင်မှာရှိနေတဲ့လူအဖွဲ့အစည်းကိုတော်တော်ရိုက်ခတ်တော်တယ်အလေးထားပြီးတော့စဉ်းစားကြည့်ရင်ပြင်ဆင်တဲ့
လက်ရှိအဖြစ်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ၃ဦးနဲ့စောင့်ကြည့်တဲ့တန်တရာအရေအတွက်ကအယောက်300နီးပါးရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေသတင်းပေးပို့ရဖြစ်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ် COVID-19 ကိုတကဘာလုံးတိုင်းတာနဲ့စိုးရိမ်နေရတဲ့အချိန်ဆက်ယုံအလုပ်သမားတွေအိမ်မှာနေခွင့်ကိုအရေးကြီးကိစ္စအဖြစ်သတ်မှတ်ပြီးဖို့အလုပ်သမားသမဂ္ဂတွေကအစိုးရကိုတောင်းဆိုခဲ့တာမအောင်မြင်ခဲ့ပါဘူး။ကယောဂရင်ဆိုင်နေရတဲ့အချိန်အလုသမားတွေရဲ့ရပိုင်ခွင့်အတွက်အလုသမားအလုရှင်အစိုးရသုံးပွင့်ဆိုင်စူးညွမှုကပြည့်ပြတ်တဲ့ရလတ်မထွက်လာခဲ့ပါဘူး။နေပြည်တော်မှာမနေ့ကမတ်လ25ရက်ကလုတ်တဲ့အလုရှင်အလုသမားအစိုးရသုံးပွင့်ဆိုင်စည်းဝေးမှာစက်ယုံတွေပိတ်ပြီးအလုသမားတွေအတွက်အစိုးရလူမှုဖူးလုံရေးရပိုင်ခွင့်တွေအတွက်အလုသမားရောအလုရှင်ဘက်ကပါမျှော်လင့်ခဲ့ကြတာပါ။ထိုင်းနဲ့မလေးရှားကပြန်လာသူတွေကစက်ယုံတွေရှိရဲ့လှိုင်းသားရရွှေ့ပြီးသားဗကူးတိုင်းလိုနေရာမျိုးတွေကိုရောက်သွားပြီးယောဂဘိုးမြင်းမြန်ဆန်ဆန်ပြန့်နှံ့သွားမှလဲဆိုရင်ကြောင်းအလုသမားသမဂ္ဂတွေကအစည်းအဝေးမှာတင်ပြခဲ့ပါတယ်။ဟ
ိုတော့ကျမရဲ့ဌာနက ဒီလိုအရင်ဗေဂန်နာတွေကိုတော့ဘာလို့ပါဆိုတာဆန်ကြက်တွေအဲတင်ညာချက်တွေထွက်နေတယ်အဲဒီဟာတွေကမထွက်လာသေးပဲနဲ့ဒီလိုမျိုးလုပ်ဖို့တော့ဒီစီစဉ်မရှိဘူးဆိုတာကိုအစိုးရကပြန်ပြောပါတယ်တယောက်နေမှာလူကမာတွေတယောက်ကူးသွားပြီဆိုတာနဲ့တို့တို့အများကြီးပေါ့နော်ကူးဆက်နှုံနေနေလားဒီကဒါကြောင့်မို့ကြိုတင်ကာဝယ်တဲ့အနေနဲ့တို့တို့အားဒီဘယ်လတရက်နေရနေရော30ရက်နေအထိကိုပိတ်ပေးဖို့ဆိုတာကြောင့်ကောင်းဆိုတာဖြစ်ပါတယ်
မြန်မာနိုင်ငံလုံးဆိုင်ရာလူ့သမားသမဂ္ဂများအဖွဲ့ချုပ် CDUM ဗဟုအလုံးမှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နှင့်စက်မှုလက်မှုအလုံးသမားအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ခိုင်စာအောင်ပြောသွားတာပါတကယ်လို့စိတ်ယုံတွေကိုပိတ်ပေးမယ်ဆိုရင်အလုံးသမားတွေကိုဘယ်လိုပံ့ပိုးကြမလဲဆိုတာလဲသူတို့ဆွေးနွေးခဲ့ကြတာပါဒီသုံးမွန်းဆိုင်တွေးဆောင်ပွဲကိုအလုံးသမားလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေတက်ရောက်ခဲ့ပါတယ်အလို့ရှင်အလို့သမားကြောချင်းကပ်ပြီးအခက်အခဲတွေကိုဆွေးနွေးကြဖို့နဲ့လိုအပ်ရင်အစိုးရကအထည်ချုပ်လုပ်ငန်းတွေပါဝင်ဟိုတယ်ခရီးနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တွေနဲ့အလို့သမားတွေအတွက်ကြံ့ငွေဘီလီယံ100ထုတ်ပေးသွားမယ်လို့ပြည်အောင်စုဝန်ကြီးကပြောပါတယ်။ဒါကိုမနေ့ကမြန်မာအတန်နဲ့ရုပ်မြင့်တန်ကြားမှာဖော်ပြသွားတာပါ။COVID-19 ကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုများပေါ်ကုစားနိုင်ရေးလုပ်ငန်းကော်မတီကိုနိုင်ငံတော်သမ္မတရုံးကမတ်လ13ရက်မှာဖွဲ့စည်းခဲ့ရပါပြည်အောင်စုအစိုးရခွင့်ပြုချက်နဲ့နိုင်ငံတော်ရမုံငွေတဲကကျပ်ငွေဘီလီယံ50လူမှုဖို့လုံရေးရမုံငွေတဲကဘီလီယံ50စုစုပေါင်းဘီလီယံ100နဲ့ COVID-19 ရမုံငွေထူထောင်ဖို့ဒီကော်မတီရဲ့မတ်လ18ရက်အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်
ဒီအလုပ်ပိတ်လိုက်တာမျိုးတော့ဝန်ကြီးဌာနကမလုပ်ပေးနိုင်ပေမဲ့တယ်ရွေးညာစက်ရုံမှာရောဂါပိုးရှိတဲ့လူတယောက်တွေ့လို့နော်အိမ်မှာနေပြီးတော့စက်ရုံလုပ်ကမာတွေကိုစောင့်ကြည့်ထိုင်လိုက်ပြီးဆိုလို့ရှိရင်ဒီအလုပ်သားတွေကိုတော့လူမှုခုလုံရေးရတယ်ကျမကြီးခွင့်ရေကနေ60ရာခိုင်နှုန်းပေးရမယ်ဆိုတာဥဒေရရှိတဲ့ကြောင့်မလို့အဲ့ဒါကိုတော့ဆိုရကပံ့ပိုးမယ်ဆိုတာကိုသိရပါတယ
်ဒေါ်ခိုင်စာအောင်ပြောသွားတာဖြစ်ပါတယ်စက်ရုံတချို့ကလူသမားတွေဟာရောဂါကူးစက်မှာစိုးရိမ်လို့နေရပြန်နေကြပါတယ်CMB ထဲကျုပ်လုပ်ငန်းတွေကနေအစိုးရကလူမှုဖူလုံကြီးကျပ်ငွေဘီလီယံချီရနေရကြောင်းတကယ်လို့စက်ယုံတွေကိုယာယီပိတ်မယ်ဆိုရင်အလုပ်သမားတွေနဲ့အလုပ်ရှင်တွေအတွက်အစိုးရကအပြည့်အဝအာမခံတယ်ဆိုတာကြီးညာတဲ့ကြောင်းလှိုင်းသာယာရွှေလင်မန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်က VOA ကိုပြောပါတယ်
လာလို့လုံသားတွေအားလုံးလူမှုဘုံလို့ရေးဘီလီယံ800လောက်ရှိတဲ့ပတ်သက်ပြီးတယောက်ကုန်ပြီ။ဒါတွေဒီချိန်မှာတော့မသိဘူးလား။ဒီပတ်သက်တွေကိုနိုင်ငံတော်ဗန်လေးတော့လက်မခံနိုင်ဘူးအစိုးရပြောရလို့
။အခုနိုင်ငံတော်အစိုးရဝန်ထမ်းတွေစော့နေပြီးကျွန်တော်တို့ဘာဆက်လုပ်မှာမသိဘူး။အခုကလေးကအကုန်ပြန်ကြည့်နေတယ်စက်ရုံမှာ။ကျပ်ပတ်ပါတာကူရောပြင်သာပေးမှုလို့ဖြစ်လာရင်ကျွန်တော်တို့ထိမနိုင်ဘူးကြ
။ပြည်တွင်းစက်မှုဆောင်ကုန်ထုတ်လုပ်ငန်းမှာ CMB လက်ခစားအထည်ချုပ်လုပ်ငန်းတွေကဥဆောင်နေပြီးအလုတ်သမား9သိန်းလောက်ကိုအလုတ်ကင်ဖန်တီးပေးထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပေးပို့ထားတာဖြစ်ပါတယ်
။ Australia နိုင်ငံ Sydney မြို့မှာရှိတဲ့ Royal North Shore ဆေးရုံမှာ COVID-19 ကာယောဂါလူနာသည်တွေကိုဘယ်လိုစနစ်တကျပြင်ဆင်ကုသနေတယ်လဲဆိုတာပြောပြပါမယ်။ COVID-19 လူနာသည်တွေအတွက်အခန်းပြင်ဆင်တာကစလို့ဆေးရုံမှာအလုတ်လုပ်နေကြတဲ့ဝန်ထမ်းတွေတခြားလူနာတွေအန္တရာယ်ကင်းရှင်းရေးအတွက်ဘယ်လိုဆောင်ရွက်နေတယ်လဲဆိုတာကိုဆေးရုံရဲ့ကုသရေးဆိုင်ရာအထောက်အကူပြုဌာနကအဖွဲ့ခေါင်းဆောင်ကိုဆန်နီကိုကျမဆုမျက်မွန်ကမေးမြန်းထားပါတယ်။လောလောဆယ် COVID-19 လူနာ11ယောက်ကိုကုသပေးနေတဲ့ Royal North Shore ဆေးရုံမှာလူနာထားမဲ့တည်တံ့နေရာကိုအသေးချခွဲပြီးအဖွဲ့လိုက်ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းကိုကိုဆန်နီကအခုလိုစပြီးရှင်းပြပါတယ်
။ကျွန်တော်တို့ပြီးခဲ့တဲ့နှစ်ပတ်လောက်ထဲကစပြီးတော့ဒီ COVID-19 နဲ့ပတ်သက်တဲ့ဒီလူနာတွေစပြီးတော့စစ်စစ်ပြေးရှိပြေးနောက်မှာခါဆေးရုံကိုလက်ခံပူတော့အတွက်သူတို့ဘယ်လိုထားမလဲဘယ်လိုလုပ်မလဲဆိုတဲ့ဟာစီစဉ်တဲ့အခါမှာဒီဆရာမနေတူနာစုတွေပါတဲ့ဒီရောဂါကူးစက်ရေးဖွဲ့နောက်တခြားဒီဟိုတန့်ရှင်းရေးအိယာဆောင်တွေဖြန့်ဖြူးသိမ်းဆည်းရေးနောက်ဒီအမိုက်သိမ်းရေးစနစ်ကစအကုန်လုံးဟောတော့တက်ဆိုင်ရတပတ်မဲ့နေအကုန်လုံးကစုပြီးတော့ဘယ်လိုဒီ area တွေကိုဆက်တက်လုပ်မလဲဆိုပြီးတော့ဆွေးနွေးတိုင်ပင်ပြီးတော့တခြားစနေတကြစီစဉ်ကြတယ်စီစဉ်တဲ့အခါမှာလည်းသူကအဓိကကကုသရောဂါထင်းချုံရေးဆိုင်ရာအရာရှိရလည်းပါတယ်သူကဂိုက်လိုင်းပေးတယ်ပေါ့နော်ဆိုတော့စာပြီးလုပ်တဲ့အချိန်မှာအဓိက section by section ပေါ့ကျွန်တော်တို့စေဝင်ရအကြီးကတင်တထောင်ရှိတယ်နောက်ဌာနလည်းအများရှိတယ်ဒါပေမဲ့သူတို့ကဒီနေရာတစ်ခုကိုအိမ်မှာကန့်တက်လိုက်ပြီးတော့ zone တစ်ခုနေနဲ့ကန့်တက်ပြီးတော့ okay ဒီမှာပဲဒီလူနာတွေကိုထားမယ်ထားတဲ့အခါမှာအဲ့ထက်မှာတာဝန်ထမ်းဆောင်တဲ့ဆရာဝန်သူနာပြုကအစတခြားတန်ရှင်းသမားတခြားဥထောက်ကူပြုဝန်ထမ်းတွေကတပိုင်းဆေးရုံမှာတခြားလုပ်နေတပိုင်းဆိုပြီးနှစ်ပိုင်းခွဲလိုက်ပြီးတော့အဲ့ဒီကိုဗစ်ကိုစောင့်ရှောက်မဲ့ဒီဘဝထဲမှာရှိတဲ့လူတွေကကြတော့အတူဒီလုံခြုံရေးဟိုဘလိုခါကွဲဆိုင်ရာပစ္စည်းတွေဝယ်ရတယ်အပြင်ကလူကတော့ဟိုတမောင်ဝယ်ဆရာမလို့ဘာလို့ဆိုတော့သူကလက်ဆင့်ကမ်းစနစ်နဲ့သွားလာလက်ဆင့်ကမ်းစနစ်နဲ့ဥမာအစားတော့ပို့မယ်ဆိုလို့ရှိရင်ဒီအစားတော့ပို့မဲ့ ဒီဌာနဝန်ထမ်းတွေကသူကဒီဘက်ကိုသွားတယ်ဒီသူနာယူတွေဒီ nest တွေအပြင်ကိုထွက်လာတယ်ပြီးတော့ဒီဟို food ပေါ့နော်အစားတော့ထည့်ထားတယ်သူတို့ဒီ special case ကိုအထည်ယူရတယ်ယူရပြီးတော့လူနာတို့ကျွေးမွေးတယ်ပြီးမှပြန်ထုတ်လာတယ်မထုတ်လာခင်မှာအဲ့ဒီဟိုပေါ့သေချာလုံးသူဟို case နဲ့သွားတာဟုတ်ဒီလိုက confirm လုပ်ထားတဲ့ case နဲ့သွားတဲ့အတွက်ဒါဟိုဟိုအပြင်ကလူကပြန်တယ်လို့ရှင်တယ်သူတို့လည်းအနေနဲ့မရှိဘူးပြတော့မှအဲ့ဒါကိုသူတို့ဒီဖူစာတွေကသူအောက်ပြန်နေပါလေပြီးကွာသူတို့ဆက်နေစေတယ်အဲ့လိုမျိုးပဲပေါ့နော်ဒီဆောင်းလို့ခေါင်းလို့ဆိုလို့ရှိရင်သူတို့မသိခင်မှာဟိုထဲကဒီ nest မတွေပါလေသူတို့ဒီရှာတာကိုဒီ plastic တွေနဲ့နှစ်ထပ်သုံးထပ်ထုတ်ပိုးပြီးတော့မှအပြင်ကိုဖြစ်တယ်ဆိုတော့အဓိကပြောချင်တာကသူတို့ဒီ section တွေပိုင်းနာရဲ့အတွက်ဟိုပိုင်းနဲ့တပိုင်းအထဲမှာလူဝတာတိတိကျကျဟိုအကွာအကွဲဖြူတဲ့ပစ္စည်းတွေဝတ်ဖို့လိုတာအပြင်ပိုင်းရှိတဲ့လူကအလောက်ကြီးမလိုအပ်တော့လဲအိတ်နဲ့ဒီမျက်နှာမှာကောက်ွယ်တဲ့ max လို့ဝက်လောက်လုံလောက်တယ်အဓိကပြီးတော့လက်ဆေးပေါ့လက်ကတော့ပုံမှန်ဆေးနေပေါ့နော်ဟိုကန်တွဲနေရပါတယ်နဲတော့3တော့ထားရတယ်ဆိုတော့အဲ့လိုမလက်ဆေးကဆစ်ဆန်နဲ့တွားကြတော့အဲ့တော့ဟိုဆေးရုံကြီးမှာလူထောင်းလုံးလုံးနေရလူက3လုံးတောင်ရှိတယ်အကုန်လုံးကအဲ့လိုမျိုးဝက်ပြီးတော့ဟိုကြောက်ရွံ့နေစရာမလိုဘူးနောက်ပြီးတော့ဒီ procedure တိုင်းဒီအဆင့်တိုင်းအဆင့်တိုင်းမှာလည်းခုနပြောတဲ့ဒီကုသရောဂါထင်းချုပ်ရေးအရာရှိတာသူတို့ကဟိုတောက်လျှောက်ကြည့်နေရဆိုတော့ဟိုဘယ်နေရာမှာဟိုလက်ဟာမှုရှင်ဆက်ရှင်ထောက်ပြတယ်ဆက်ရှင်ထောက်ပြပြီးတော့ဟိုချက်ချင်းထင်းကုတ်တယ်ပေါ့เนาะဆိုတော့အားလုံးကလောလောကလောကကံကလည်းအဆင်ပြေတယ်ဟိုတတောင်းတတားရှိတယ်ပေါ့เนาะအဲ့လိုပြော
ခုနကတော့ကိုစံနေပြောသွားတဲ့အထဲမှာပေါ့เนาะကိုစံနေတို့ဆေးရုံကကရင်တစ်ထောင်ဆန်းတဲ့ဆေးရုံကြီးပေါ့လေဆိုတော့အဲ့ဒီဆေးရုံမှာဒီ COVID-19 လူနာတွေအပြင်တခြားလူနာတွေလည်းရှိမှာပဲဆိုတော့အဲ့ဒီတခြားလူနာတွေကိုဘယ်လိုမျိုးဟိုရောဂါမကူးအောင်လို့လုပ်ထားလဲနောက်ပြီးတော့တခြားလူနာရှင်လူနာမျိုးလာတွေ့တဲ့လူနာရှင်တွေကိုဘယ်လိုမျိုးစနစ်တကျလာတွေ့လို့ရအောင်လို့လုပ်ထားပေးပါလဲရှင
်ဒီ COVID-19 ကိုထားတဲ့နေရာတွေကသူတို့ကဒီ special zone လိုမျိုးလုပ်ပြီးတော့ထားရတဲ့အတွေ့ပြင်တာလူတွေလာလို့မရဘူးဥမာလုံနေတဲ့တခြားလူကဝန်ထမ်းတွေတော့မသက်ဆိုင်အဲ့နေရာသွားစားမလို့တဲ့အတွက်အဲ့ဒါကပြဿနာမရှိဘူးလူနာကိုလာကြည့်တဲ့ဧည့်သည်တွေရှိတယ်အဲ့ဒါတော့တစ်ခုပဲကန့်သတ်ထားတာရှိပါတယ်ဘာလဲဆိုတော့လူနာတယောက်ကိုလူနာရှင်တယောက်ပဲလာကြည့်ခွင့်ပြုတယ်ဒါပေမဲ့လာကြည့်ခွင့်ပြုတဲ့လူတွေကလည်းပုံမှန်ရင်းတကားအခြေအနေအတိုင်းပဲဘာမှဟိုလိုကောက်ကမှုဆိုင်ရာပစ္စည်းတွေဝတ်ဆရာပါလည်းမလို့ဘူးခင်ဗျ
အခုတော့ကိုစန်ဒီပြောသွားပုံဆိုလို့ရှိရင်တော့ဒီဆေးရုံမှာပေါ့နော်ဒီ COVID-19 ယောဂါရှိတဲ့လူနာကိုထားထားတဲ့ကုသပေးနေတဲ့ဆေးရုံမှာတော့မှဒီကာကွယ်မှုစနစ်ကမှန်တယ်ဆိုလို့ရှိရင်အားလုံးကသူ့ဟာသူအစင်စင်အလုံးလုံးသွားရုံပဲဟိုဒီလူနာရှိနေလို့
အစိုးရဖြစ်နေကြရင်မလို့ဒီကျွန်တော်တို့ဩစတြေးလျမှာကလည်းယောဂါတိုးတက်မဟုတ်ဘူးမြန်လို့မြန်တယ်ဒါပေမဲ့လည်းဟိုအကြမ်းတဟုန်တိုးကြီးမဟုတ်သေးတော့ထိချုပ်နိုင်တဲ့နေသားရှိနေသေးတဲ့အတွက်ဆိုတော့အခုကဒီစနစ်တိုင်းပဲသွားတယ်အဲ့ဒါကြောင့်လဲဆေးရုံကကိုနိုင်ကိုကလည်းမလိုအပ်တဲ့နေရာတွေမှာမလိုအပ်ပဲနဲ့အဲ့လိုမျိုးကောက်ကွယ်မှုဆိုင်ရာပစ္စည်းတွေကိုအသုံးမချဘူးအဲ့တွက်နေပေါ့ဘာလို့ဆိုတော့တကယ်လိုအပ်တဲ့အချိန်တွေရောက်လာလို့ရှိရင်ပစ္စည်းရမလုံလောက်ဖြစ်မှာလို့နောက်ပြီးတော့တခြားလူတွေစိုးရင်ထိတ်နေမှုဖြစ်မှာဆိုတော့အဲ့လိုမျိုးအတွက်မလိုအပ်ဖက်ကျွန်တော်တို့မဝေးရအောင်ဝေးစရာလည်းမလိုဘူ
းဩစတြေးလျနိုင်ငံဆစ်ဒနီမြို့က Royal North Shore ဆေးရုံရဲ့ကုသရေးပိုင်းဆိုင်ရာအထောက်အကူပြုဌာနအဖွဲ့ခေါင်းဆောင်ကိုစန်းဒီကိုကျမဆွမျက်မော်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်ဖြူရီမြန်မာပိုင်းစီစဉ်ရဲ့အရင်က Mobile App ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်ဖြူရီမြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ VA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VA Bambi ဆိုတဲ့ App ကို download လုပ်နိုင်ပါတယ်။ VA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ရခိုင်မြောက်ပိုင်းကဆေးချောင်ဒုက္ခတွေတွေရေအတွက်တိုးလာတာကိုတင်ဆက်ပါမယ်။ပြည်ထောင်ရေးပိုင်းတွေကတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်ကညောင်ချောင်းစစ်ဆောင်စခန်းမှာ၄ရက်တွင်းစစ်ဆောင်1800ထိရှိလာပါပြီ။ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရတဲ့စစ်ဆောင်ဥယျာဉ်စုစုပေါင်း3,500ကျော်ထိရှိနေတာပါ။ ဆစ်ရှုံစခန်းတွေမှာလူတွေများလာတာကြောင့်ကမ္ဘာနှံဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာရှိနေပါတယ်။ကျောက်တော်မြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်ခဲ့တာကြောင့်နေရာစွန့်ခွာထွက်ပြေးလာကြသူတွေတထောင်ကျော်အထိရှိနေပြီးညောင်ရှောင်းကြီးရွာဆစ်ရှုံစခန်းကိုတော့လေးရက်တွင်ဆစ်ရှုံဦးရဲ့2000နီးပါးရောက်လာတယ်လို့စခန်းတာဝန်ခံကိုနေအောင်ကပြောပါတယ်
။ဟိုလားချီကျွန်တော်တို့ဟိုဟာဒီဆစ်ရှုံစခန်းမှာရောက်နေတဲ့ဟိုဟာထောင်နဲ့800တောင်ရှိတော့ဘူးခုပါလေ။စာဝင်တဲ့အချိန်ကတော့လက်ရှိနေသားရဆိုရင်ဒီကားဖြစ်စမလာလိမ့်ရောဟိုကလူတာပြရလို့မရှိသေးဘူး။ဒါပေမဲ့အဲ့ဒီလူတွေကိုကျွန်တော်တို့ဖတ်ခါလို့ပေါ့နော်။ဒီအနီးနားရော်တွေရဲ့ကျွန်တော်တို့ရော်တွေရဲ့ဒီကမကထာလုပ်ပြီးရနော်။အဲ့ဒီလူတွေကိုဒီဖြစ်တယ်လို့ပေါ့။ဒါပေမဲ့ဟိုကလူလောက်တောင်မရှိဘူး။ဖြစ်တယ်လို့ပဲအဲ့ဒီလုပ်ပြနေရတာဒါပဲရှိနေတယ်ခုကလေ။ကျွန်တော်တို့ရော်ရလာတာတော့ဟိုကပေါ့။20နေရာနေရာစပြရောက်လာတာ။20နေရာနေရာပေါ့ဒီနေ့ထိကဝင်နေတော့ပဲ။အကန့်တ်လို့မရသေးဘူး။ဘလောက်ဝင်လာမှာကျွန်တော်တို့ချိုးပြီးပြောလို့မရဘူး။ဒါပေမဲ့လက်ရှိနေတာကျွန်တော်တို့ဒီတောင်ပြရတယ်ကျွန်တော်တို့လက်ရှိနေတာဝင်လာတာတော့ရောသွားဟော၄၀နဲ့၃၀ရှိတော့ဘူး
။အရှင်တို့အတွင်းမှာလူကြီးများပြလာတာကြောင့်စောက်ဝက်နေရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လက်ရှိကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာတဲ့စောက်ဝက်နေရေးကပိုရေးကြီးနေတယ်လို့သူကဆက်ပြောပါတယ်
။ဗိုင်းရပ်စ်ပြောလို့ပြောရမယ်ဆိုတော့ဗိုင်းရပ်နေဟိုကစိုးရိမ်ကြတော့ဒါပေမဲ့ကျွန်တော်တို့ဗိုင်းရပ်နေပြီးဟိုကဦးစားပေးအပိုင်းတော့ရှိအောင်နော်။သူတို့ကဒီတကယ်ဒီဒဏ်ရာနေလို့သူကတောက်ဆွန့်ပြီးလာကြတာအေးပေါ့နော်ခလုံးစရာမရှိအဲ့ဒီနေရာကျွန်တော်ရောရောက်လာတာခလုံးမဲ့နေရာရှိလို့အဲ့လိုမျိုးရောက်လာတာသူတို့ကဒီအဲ့မှာပေါ့နော်ကျွန်တော်တို့ဆိုင်းစားပြရအပိုင်းမှာလည်းပါတယ်ဒါမဲ့အဖတ်မှာလည်းကျွန်တော်တို့ဆိုင်းစားတယ်အဖတ်မှာလည်းဒါပဲဒီသူစုလို့ဆိုတာမထားလို့မှမရတာဒါမဲ့ဒီတနေနေရာတွေမှာလည်းဟိုပါပေါ့နော်နေရာဆုံထားလို့လည်းမရဘူးသူတို့ကနေရာဆန်ဒီနေရာတွေကမောက်တာကျော်ပေါင်းပါပေါ့ခေရောက်နေလာနေလာကြတာအဲ့လိုမျိုးသူတို့ကထားတာပေါ့ထားတဲ့နေရာလည်းလက်ရှိနေရာကျွန်တော်ရောမှာဒီလိုပြန်ပြီးကြေးပြီးထားတဲ့နေရာတော့မရှိဘူးနော်အဲ့ဒီလိုမျိုးစုပြီးထားရတာပေါ့ဒါမဲ့သုံးရသုံးရတာပေါ့နော်အဲသုံးရင်လည်းကျွန်တော်တို့ကသုံးရအပိုင်းသားနေနေဒီဒုက္ခရောက်နေတာပေါ့နော်စိတ်တွေကဒုက္ခရောက်နေတယ်သူတို့ဒီကဘယ်လိုနေရာမျိုးမှာပြန်ပြီးနေရာရှာဖေးထားနိုင်လဲအဲ့ဒီဘက်ကပဲအများအားဦးစားပေးဆန်းကြနေရတာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းကမီရှိုးခံလိုက်ရတဲ့ကြောက်တော်နေပလတ်ဝတ်နေစက် prime time ခြေပါကနေထွက်ပြေးလာတဲ့မတ်ရွှေမေတိုင်းကတော့ကိုရိုနာဗိုင်းရပ်ကူးစက်ခံရမှာကိုစိုးရင်ပဲနေစရာလေးတစ်ခုရတာကိုပဲကျေနပ်နေရတယ်လို့ပြောပါတယ
်ဒီမှာကြာတော့နင်းနေပဲပါခက်ခဲတယ်ရှိတယ်ရေတွေပါတယ်တခြားနေရာတွေမှာသွားချိုးရတယ်အစားအသောက်တွေကလည်းနင်းနေပဲပါမဆောင်ရှင်းနေထိုင်ရတာလည်းလူတွေအများကြီးနေထိုင်ရတာပေါ့အဲ့လိုစုပြီးတော့နေရတာပူအိုက်ပြီးတော့ဟာလေရောကပုံနဲ့စိုးရင်စိတ်ကဘလုံးလူမျိုးခင်သားရတယ်ဆိုတော့အဲ့လိုလူတွေလူစုလူတွေအကြီးနေရတော့လေရောက်ပိုးတော့ကူးစက်နေတာပေါ့ဟာ
လက်ရှိရှင်ဒီရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြစတဲ့မြို့နယ်တွေမှာပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကဘေးလွတ်ရာခြေရွာတွေကိုထွက်ပြေးနေကြရတယ်လို့ပြစ်ခတ်မှုတွေတွင်မှာလည်းတစ်ဆုံးတန်ရတာတွေလည်းနေစဉ်တိုးလာနေပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမြို့ကနေတရင်ပေးပို့နေပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတန်းမှမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုထုတ်နှုတ်တင်ပြလိုပါတယ် COVID-19 နဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာဆိုတဲ့ခေါင်းစဉ်နဲ့အသီနာရေဘန်ရဲ့ဆောင်းပါးကို asiatimes.com ကထုတ်နှုတ်ပြောပြလိုပါတယ်ကောက်ကက်စ်ဇာမာ COVID-19 ဖြစ်ပွားမှုပထမဆုံးတစ်ခုတွေ့ရပြီလို့အတည်ပြုလိုက်ပြီးတဲ့နောက်ယင်းတမမနဲ့စောင့်ကြည့်နေရတယ်လို့ဆိုပါတယ်ဒါဟာအကာအကွယ်မေ့ပြီးလူတွေပြုတ်သိမ့်နေတဲ့ဒုက္ခသည်စခန်းတွေစီကိုအနည်းနဲ့အမြန်ဆိုလို့ကုသရောဂါရောက်ရှိလာနိုင်လို့ပဲဖြစ်ပါတယ်ကလေးတွေနဲ့တဝက်ကျော်အပါဝင်ရိညာဒုက္ခသည်တသန်းဟာမြန်မာနိုင်ငံကအကြောင်းမဲ့ဘွယ်အဖြစ်ဆိုကြောင့်ထွက်ခွာလာခဲ့တာသုံးနှစ်ကြာလာပြီးတဲ့နောက်အလုံးကမူရင်းရထန်ပြန်ပြီးပုံမှန်ဘဝကိုထူထောင်ကျင်ရပါသည်။ COVID-19 ဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်ဖို့အတွက်ကမ္ဘာမှာသွားလာရေးလုပ်ငန်းတွေကိုရန်နာထားချိန်မှာဘင်္ဂလားဒေ့ရှ်ကရိညာဒုက္ခသည်တွေအရေးကိုမင်းမထားသင့်ပါဘူးတဲ့။တောင်တင်ရေမကျဖြစ်နေတဲ့သူတွေရဲ့အခြေအနေဟာဒီရောကထင်းချိုးရင်းနဲ့ပြီးဆုံးသွားမှာမဟုတ်ဘူးလို့လည်းသူကဆိုထားပါရယ်။ Coxsack ဇာယောက်ဒုက္ခသည်တွေဟာမြန်မာနိုင်ငံကအသက်ရှင်ပြီးပြန်လာခဲ့ပြီဖြစ်တဲ့အတွက်ကြောင့်လုံခြုံမှုရှိနေပြီလို့မယူဆသင့်ဘူး။ဒီနေရာမှာဘင်္ဂလားဒေ့ရှ်ကနေထိုင်ခွင့်ပေးထားပေမဲ့သူတို့ဘဝလုံခြုံမှုမရှိပါဘူး။နိုင်တဲ့စီရင်တူးကျင့်ခံရမှုလူငုကုခံရမှုတွေအန္တရာယ်ရှိနေတယ်လို့လည်းသူကထောက်ပြထားပါရယ်။အခုဆိုရင် COVID-19 ရောဂါကာကွယ်ရေးအတွက်လူလူချင်းနီးနီးကပ်ကပ်မနေထိုင်ဖို့စနစ်တရလက်ရှိဘုကျမရေးဆောင်ရမှုခိုင်မာရယူဖို့ဆိုတဲ့ကိစ္စတွေဟာဒီဒုက္ခသည်တွေအတွက်စဉ်းစားလို့တော့မရနိုင်ပါဘူးတဲ့ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီရောဂါထိန်းချုပ်ရေးစီမံကိန်းမှာဒီဒုက္ခသည်တွေကိုထက်သွင်းထားပြီးစာနာရိတ်ခါဖြန့်ဝေရေးကိုပုံစံတင်လုဆောင်နေသလိုစခန်းတွင်းမှာလည်းအသိပညာပေးမှုတွေလုဆောင်နေပါတယ်တဲ့ဒါပေမဲ့စာနာမှုအဖွဲ့တွေကတော့မရှိမဖြစ်ဝန်ထမ်းလောက်တွေထားရခဲ့ပါပြီတဲ့ တကဘာလုံးမှာနေရဲစွန့်ခွာရသူတွေအများဆုံးဖြစ်နေတဲ့ဒီကာလမျိုးမှာယောဂကုသကကွယ်ရေးလုပ်ငန်းဟာဒီလိုအကာအကွယ်မဲ့လူတွေကိုထိတိယကကွယ်နိုင်မှာမဟုတ်ဘူးဆိုတာကတော့ပေါ်လွင်ထင်ရှားနေတယ်လို့ရေးသားထားပါတယ်ခင်ဗျာကျွန်တော်ကြော်စမ်းတာပါ
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရတယ်ဆိုရင်တော့ကျွန်တော် VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးရေးနိုင်ပါတယ်။ဒရာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုတော့ဥက္ကုံခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီလိုဘက်မှာတော့တရုတ်ပြည်ရဲ့ဂျိုးစီဝါကိုကာကွယ်ရေးနဲ့မြင့်တင်ရင်အတွက်အင်းဒီချင်းနိုင်ငံတွေနဲ့အစဉ်ပြေးရေးဟာတရုတ်အစိုးရအတွက်အရေးကြီးနေကြောင်းဥက္ကုံခင်ကသုံးသပ်တင်ပြထားပါတယ်
ဒီလိုကြီးရဲ့နိုင်ငံသားရေးလမ်းစဉ်ဟာအဲ့ဒီတန်းကြီးရဲ့အမျိုးသားအချိုးစည်းဘွားကိုရောင်ပြန်ဟတ်တယ်ဆိုတဲ့စကားရှိပါတယ်။မိဘူဟာမဟာဘူဟာအမျိုးမျိုးနဲ့တရုတ်အမျိုးသားအချိုးစည်းဘွားကိုမြင့်တင်ရမှာအင်းမီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ရေးဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်။ချစ်ကင်းတဲ့အင်းမီးချင်းမူလင်ငင်းချမ်းတဲ့အင်းမီးချင်းအန်လင်ကြွယ်ဝတဲ့အင်းမီးချင်းမူလင်ရရှိရေးဟာတရုတ်အတွက်အရေးကြီးတယ်လို့သမရရှီချင်းဖိန်ကဆိုပါတယ်။ဒီယူဆကိုတရုတ်မြန်မာဆက်ဆံရေးမှာအထင်အရှားပြတ်တာဖို့ကြိုးစားနေပုံရပါတယ်။မော်စီတုံးလက်ထက်ကချမှတ်တဲ့ငင်းချစွာရှင်သွင်းနေထိုင်ရေးမူငါးချက်ကိုဆက်လက်ကျင့်သုံးတယ်လို့လည်းဆိုပါတယ်။တန်းကြီးနယ်နိမိတ်နဲ့အာဏာပိုင်ကိုအပြန်အလှန်ယူသေးလေးစားရေးမကျူးကျော်ရေးပြည်တွင်းမှာမဆက်ဖက်ရေးတန်းတူညီတူဆက်ဆံရေးနဲ့ငင်းချမ်းစွာရှင်သွင်းနေထိုင်ရေးစတဲ့မူငါးချက်ကိုကျွေးကြော်လာတာကြာပါပြီ။ဒါပေမဲ့မော်စီတုံးကဘကပရဲ့လက်နက်ကင်ဒေါ်လာရေးကိုထောက်ခံအားပေးပါတယ်။ဘကပမရှိတော့ပေမယ့်ဘကပအမွေကိုဆက်ဆံတဲ့တိုင်းရင်းသားလက်နက်ကင်တွေကတော့အခုတည်းကရှိနေတုံးပါပဲ
။သမရရှိချင်းပင်ရဲ့နိုင်ငံသားရေးမူဝါဒတွေထဲမှာအိန္ဒိချင်းကောင်းရရှိရေးဟာအလွန်ရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကတရုတ်အစိုးရကထုတ်တဲ့ခေတ်သစ်အမျိုးသားကာကွယ်ရေးစာရန်းမှာတရုတ်အာဆီယံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲအရေးပါပုံကိုဖော်ပြထားပါတယ်။ကွယ်လွှဲမှုတွေကိုကြီးကြပ်ကိုကဲနိုင်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်အခြေအနေကောင်းမွန်လာတယ်လို့ဆိုပါတယ်ငင်းချမ်းစွာရှင်တွဲနေထိုင်ရေးမူငါးချက်ကိုအခြေခံပြီးချစ်ကြည်ရေးလုပ်တယ်လို့ဆိုပါတယ်အားနည်းသူကိုအနိုင်ကျင့်တာမျိုးမလုပ်ဘဲပူးပေါင်းဆောင်ရွက်မှုကိုလိုလားတယ်လို့ဖော်ပြထားပါတယ်အင်းကြီးချင်းနိုင်ငံ18နိုင်ငံကစစ်ကောင်းဆောင်ပိုင်းနဲ့အနီးကပ်ဆက်သွယ်နိုင်အောင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပတဲ့စနစ်ကိုတိဆောက်ထားတယ်လို့ဆိုပါတယ
်တရုတ်ပြည်ရဲ့ကုန်းတွင်းပိုင်းမြင်းနမိတ်ဟာမိုင်13000ကျော်ရှိပြီးကမ်းရိုးတန်းကမိုင်11000ကျော်ရှိပါတယ်ဒါကြောင့်နေဆက်ဒေသတင်ရင်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါတယ်အင်းမီးချင်းနိုင်ငံ9နိုင်ငံနဲ့နေဆက်ရေးရာပူးပေါင်းဆောင်ရွက်ရေးသဘောတူချက်ရယူထားပါတယ်တရုတ်မြန်မာနေဆက်တင်ရင်ရေးနဲ့နေဆက်ကဒေသခံတွေလုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာကိုလည်းတရုတ်အစိုးရရဲ့ကာကွယ်ရေးစာရမ်းမှာဖော်ပြပါတယ်တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းရှင်းလင်းရေးလုပ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့9နှစ်အတွင်းမှာအင်းဒီချင်းနိုင်ငံတွေနဲ့နယ်စပ်ဆွေးနွေးပွဲ8000ကျော်ကျင်းပပြီးပူးတွဲကင်းလက်မှုအချိန်ပေါင်း3000ကျော်လုပ်နိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ပင်လယ်ပြင်မှာတော့အချိန်ပေါင်း9000ကျော်ကင်းလက်နိုင်ခဲ့တယ်လို့ဆိုပါတယ
်နိုင်ငံသားကတရုတ်အကျိုးစီးပွားဟာတရုတ်အမျိုးသားအကျိုးစီးပွားရဲ့အစိအပိုင်းတစ်ခုဖြစ်တာကြောင့်တရုတ်စစ်တပ်ကကာကွယ်စောင့်ရှောက်ရမယ်လို့ဆိုပါတယ် ကြည်ပရောက်တရုတ်နိုင်ငံသားနဲ့တရုတ်အဖွဲ့အစည်းတွေရဲ့တရုတ်ဝင်အကျိုးစီးပွားကိုတရုတ်စစ်တပ်ကထိရောက်စွာကာကွယ်ရမယ်လို့ဖော်ပြထားပါတယ်။လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်နေတဲ့ရည်ရွယ်ချက်ဟာနိုင်ငံခြားကတရုတ်အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်ပါတယ်။တရုတ်စစ်သည်မော်တွေအနားယူစခန်းချနိုင်ဖို့အတွက်အာဖရိကအရှေ့ပိုင်းပင်လယ်ဒီကမ်းခြေကဂျီဘူတီနိုင်ငံလေးမှာတရုတ်စစ်တပ်ကအခြေစိုက်စခန်းတစ်ခုတည်ဆောက်ပြီးတရုတ်စစ်သည်မော်တွေကိုကူညီထောက်ပံ့နေပါတယ်။ယေမင်နိုင်ငံမှာလုံခြုံရေးဆိုးဝါးနေချိန်မှာတရုတ်နိုင်ငံသား620ကျော်ကိုကယ်တင်နိုင်ခဲ့ပါတယ
်။တရုတ်ရဲ့နိုင်ငံသားရေးရာမဟာဗျူဟာကိုပုံစံတစ်မျိုးကြီးအဖြစ်သတ်မှတ်လို့မရပါဘူး။နေရာဒေသကိုလိုက်ပြီးအသွင်ပြောင်းတာတွေရှိပါတယ်။သဘောတူတာတွေမှာပူးပေါင်းဆောင်ရွက်ကြပြီးမတူတာတွေမှာအငင်းမပွားပဲပြဿနာမကြီးထွားလာအောင်ထိန်းသိမ်းထားဖို့ဖြစ်ပါတယ်။မြမငင်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးတာကိုတိုင်းရင်းသားလက်နက်ကင်ပြီးဘက်ကရောမြမအစိုးရဘက်ကကိုအကောင်းမြင်ကြပါတယ်။ပြည်တွင်းကဖိတ်ခေါ်လို့ပါဝင်ရတာဖြစ်တဲ့အတွက်ငင်းချစွာရှင်သွဲရေးမူကိုမထိခိုက်ဘူးလို့ယူဆပုံရပါတယ်။စစ်ပွဲတွေမဖြစ်ပွားပေမဲ့ငင်းချရေးမရနိုင်ပဲလက်ခဲတင်းလင်းဖြစ်နေတဲ့အခြေအနေကိုတရုတ်ကလက်ခံထားပုံရပါတယ်။ဒီလိုအခြေအနေမှာတရုတ်မြန်မာစစ်ပွဲရေးဇင်းညာနဲ့ပိုးကပတ်လမ်းကြောင်းတွေအစီအစဉ်ကိုအကောင်အထည်ဖော်ဖို့ရည်ရွယ်ထားပုံရပါတယ်။စီမွေးအင်အားကြီးနိုင်ငံတစ်ခုတည်းကိုမိခိုးတာဟာနိုင်ငံခြားဆက်ဆံရေးပြဿနာဖြစ်နိုင်ပေမယ့်မြမအဖို့တော်လောဆယ်မှာဒီအခြေအနေကိုလက်ခံယုံတာရှိပါတယ်။တရုတ်ပါဝင်မှုကြီးထွားလာပြီးခေါင်းဆောင်ပိုင်းကတရုတ်ကိုအားကိုးလွန်းတဲ့အတွက်အောက်ခြေမှာတရုတ်စံရင်ရေးပေါ်ထွက်လာပုံကိုကမ္ဘောဒီးယားနိုင်ငံကဥပမာပြနေတာကိုလည်းသတိထားပြန်ပါလိမ့်ခင်ဗျာ
။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့COVID-19 ရောဂါကိုထိတိယောက်ယောက်ကင်တွယ်ပုံအကြောင်းကိုတင်ပြထားပါတယ်။ COVID-19 ခေါ်ကိုရိုနာဗိုင်းရပ်စ်ကမ္ဘာကရောဂါကြီးကူးစက်မှုကိုမြန်မာနိုင်ငံမှာစတွေ့လာချိန်မှာစိုးစိုးဝါးဝါးအဆင့်ထိမခံစားအောင်နိုင်ငံတကာသင်ခန်းစာတွေကိုယူပြီးပြက်ပြက်သားသားလုပ်တင်ပါတယ်။အခုလိုစတွေ့ချိန်ကနေရက်သက်တစ်ပတ်တစ်ပတ်နှစ်ပတ်အတွင်းလှုပ်ဆောင်မှုကသိရေးရှင်ရေးအဆုံးဖြတ်ပေးနိုင်တာကြောင့်အဓိကဘားတွေအမြန်လှုပ်ဆောင်ဖို့အရေးကြီးပါလေ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထူထူယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင်းကိုကျွန်တော်ဝင်းမင်းကမင်းမြဲတင်ပြထားပါတယ်။ဟုတ်ကဲ့ဒေါက်တာမြင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကမ္ဘာကယောဂကြီးပေါ့နော် COVID-19 ယောဂဖို့ကုသခံရသူနောက်ဆုံးမှစတွေ့လာတဲ့အတွက်စိုးစိုးဝါးဝါးအဆင့်ထိမရောက်သွားအောင်နိုင်ငံတကာမှဒီတွေ့ထားတဲ့သင်ခန်းစာတွေကိုမူတည်ပြီးတော့အခုလိုဒီယောဂစတွေ့ပြီးပြီးချင်းပထမတစ်ပတ်နှစ်ပတ်ကတကယ်ကိုရေးကြည့်ရပါဆရာနော်အဲ့ဒီကာလအတွင်းမှာအဓိကလှုပ်တင်တာတွေကိုစပြီးတော့ရှင်းပြပေးပါလား
အခုကျွန်တော်တို့တွေ့လာတော့ခဏထူးဆန်းတာပါဗျာတရုတ်ပြည်ဝူဟန်နေပြီးတော့ကျွန်တော်တို့စီလာမလားလို့သူတို့ပြောတဲ့ case 0ပေါ့နော်ရောဂါလက္ခဏာမပြတဲ့လူတွေများရှိမလားလို့ကျွန်တော်စောင့်ကြည့်နေကြတာသွားပြီးတွေ့မဲ့တွေ့တော့တရုတ်ပြည်ကနေတစ်ပတ်လည်ပြီးတော့ဟိုးအမေရိကနဲ့အင်္ဂလန်ဘက်ကနေရောက်လာတဲ့သူတို့ပြောတဲ့ imported case ပေါ့ဗျာအတွင်းခံရတာပေါ့အဲ့ကျွန်တော်တို့ရှာဖွေနေတဲ့ case 0မတွေ့သေးတဲ့ကျွန်တော်တို့ကျွန်တော်တို့အီတလီနိုင်ငံလိုပေါ့ဗျာ case 0ကြီးကြိုပြီးရှိနေတာမသိဘူးသိလဲသိရောတခါတည်းနေချင်းညာချင်းကိုတစ်လအတွင်းမှာလူတွေ4000 5000 ညဖြစ်လာတာပေါ့နော်အခုတရုတ်တဲ့တော့မှတင်းတော့များသွားတယ်အဲ့တော့နိုင်ငံ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုဒီစတွေ့တဲ့လူနာအခုရှင်းပြတဲ့တိတိမျိုးကိုရောက်နေတဲ့လူနာဝင်လာတာကအခုဆိုရင်တော့ဆယ်ရက်ပတ်ဝန်းကျင်လောက်ရှိသွားပြီပေါ့ဆရာနော
်မှန်တယ်
အဲ့ဒီခါကျတော့ဒီကြားကာလအထက်မှာဒီကူးစက်မှုတစ်စုံတည်းဟာရှီကောင်းရှိခဲ့နိုင်ခဲ့တဲ့အတွက
်မှန်တယ်အဲ့ဒါကိုလိုက်ရမယ်သူနဲ့ထိတွေ့တဲ့လူတွေအကုန်လုံးပေါ့ဗျာသူကတော့တီးတိန်ဆိုလို့ရှိရင်ရန်ကုန်လေစိတ်ကနေပြီးတော့ဒါကလေးကိုနေမြန်နဲ့အဲ့ဒီကနေမှတပုံတိုင်မှာသွားပြီးတော့ပရီဝက်တင်တွေပါရက်လိုက်သေးတယ်ဘာသာရေးခန္ဓာတွေသူလုပ်လိုက်သေးတယ်စိတ်ကနေတစ်ခါမှသွားပြတယ် PSI စိတ်ကမှစိတ်ကနေပြီးတော့စီးရင်စီးအောင်ဓာတ်တုပ်ပတ်တွေပါလေကျူပြီးတော့ဆစ်လိုက်တယ်အဲ့တော့သူနဲ့ထိတွေ့တဲ့လူတွေမှာအကုန်လုံးစစ်ဖို့လဲတင်တယ်ကွာရန်တင်းလို့လော့ကဒေါင်းလို့လုံးဝမကတော့ဘူးအခုကျွန်တော်တို့လေကူးမှာကျန်ကုန်တိုင်းရဲ့လူမျိုးဝင်ကြီးကသွားတွေ့ပြီးတော့အဲ့ဒီထဲမှာတွေ့တဲ့လူရှိတာနဲ့အခုလူမျိုးဝင်ကြီးကိုကွာရန်တင်းလို့ရေသူတို့အိမ်မှာသူနေပြီဒါပေမဲ့သူ့ဘာကျွန်တော်စစ်ဆေးဖို့လိုတာပေါ့နော်သူကလက္ခဏာမပြပဲကူးစက်နေပြီလားပေါ့ခုနတီးတင်ရလူဆိုလို့ရှိရင်တောက်လျှောက်နန်းတစ်ချောင်းလုံးမှာအခုလိုက်တော့သူတို့ဘယ်လိုဘယ်လိုနဲ့ contact လုပ်တဲ့ဆိုတဲ့ tracing နဲ့တော့ရနေပြီအဲ့ဒီရွာကိုလည်းလော့ကဒေါင်းဆိုပြီးတော့အောက်မဝင်မထွက်ရရဲတွေပါတယ်နဲ့လုံနေုံနဲ့လော့ကဒေါင်းလို့ဆိုဒီထဲမှာတော့ရှိရလွယ်လဲနေမှာပေါ့ဗျာကုရင်းနဲ့ကုနိုင်တာပေါ့အဲ့ဒီလူတွေကိုဆက်ဖို့လိုတာပေါ့အဲ့တော့စင်ကာပူနိုင်ငံရဲ့အတွေ့အကြုံကလူတွေကိုအများကြီးဆက်တက်တာပေါ့နမိုနီးယားနဲ့ချောင်းဆိုးတဲ့လူအကုန်လုံးကိုဆက်တယ်ကိုယ့်ကိုတန်မြတ်ရှိတဲ့လူတွေကိုဆက်တယ် တနေ့ကို test kit ပေါင်း 2000 ကျော်သုံးပြတယ်အဲ့တော့စင်ကာပူကအရင်တုန်းက SARS COVID ဆိုတာ2003ခုနှစ်ကတော့အတွေ့အကြုံရှိတယ်အဲ့ဒီတဲကဒီလိုမျိုးအရေးပေါ် outbreak ဖြစ်လာခဲ့ရင်ပြင်ဆင်ဖို့ပုဂ္ဂလိကကဏ္ဍမှာရှိတဲ့ဆောင်နဲ့ချိန်ထားတယ်စင်ကူတနေ့ငံလုံးမှာပုဂ္ဂလိကစေကန်းတစ်ထောင်ကိုတီးတန့် train ပေးထားပြီးသားအဲ့ဒီကအရေးပေါ်ယောဂါတွေပြန့်ပွားလာရင်ဘယ်လိုပြုစုရမလဲဘယ်လိုဆောက်ရှောက်မလဲဘယ်လိုဆေးရုံနဲ့ချိန်ရမလဲဆိုတဲ့သင်တန်းတွေတက်ထားတယ်အခုကာလမှာအဲ့ဒီစေကန်းတစ်ထောင်ကနေအကုန်သူတို့ကိုလည်း test kit တွေပေးလိုက်တယ်လူပိုင်ခွင့်တွေပေးလိုက်တဲ့အခါကျတော့သူတို့ကယောဂါရှာပွေးတာတွေပေါ့အញ្ញံကိုရှာပွေးလို့ရလာတယ်အဲ့တော့ test ကအញ្ញံကိုနံပါတ်1အရေးကြီးတော့ခုနတွေ့တဲ့လူတွေ့ပြီဆိုတာနဲ့ဘာမို့ညာဖြီးတွေ့တဲ့လူ140လောက်ကိုလည်းဆက်တယ်အဲ့တော့ခုဒီအိတ်တရားလူရဲ့ခုနပြောတဲ့ lockdown ပဲလုပ်လို့ quarantine ပဲလုပ်လို့အဲ့ဒီလောက်ကတော့နည်းနည်းထိန်းချုပ်တဲ့အဆင်ပဲရနိုင်မယ်ကူးစက်တာတွေတော့မရနိုင်ဘူးအဲ့တော့ကူးစက်သွားပြီလားဆိုတာဒီလူတွေပါအကုန်လုံး test ပေါ့နော်စစ်ဆေးမှုတွေတော့လုပ်ရပါလိမ့်မယ
်ဟုတ်ကဲ့ဆရာရေစိုးစိုးဝါဖြစ်ခဲ့တဲ့အီတလီမှာရောဘယ်လိုမျိုးအားနည်းချက်တွေဖြစ်ခဲ့လဲဆရာစတွေ့တွေ့ချင်းပါလေ
တို့ကဖြစ်ဖြစ်ချင်းသတင်းတွေကြားနေပြီမဲ့ lockdown လည်းမလုပ်ဘူးတက်စ်လည်းမလုပ်ဘူးပေါ့နေရပါတော့เนาะငါတို့ဒါတာမန်တုတ်ကွေးလူငါတို့ရောဂါနိုင်ငံမှာဖြစ်နေတာရောက်မလာနိုင်ဘူးလို့ထင်တာနောက်တော့မှလော့ကဒေါင်းလောက်ချတာတော့မှဆိုကွာရန်တင်းလောက်တာမဟုတ်ဘူးဟုံးကွာရန်တင်းကအပြန်ထွက်လို့လည်းရနေသေးတယ်စားတော့ဆိုင်သွားဝယ်လို့ရသေးတယ်လွတ်လပ်နေတယ်ပေါ့ဗျာသူတို့ Facebook တွေကနောက်ကျသွားတဲ့ခါကျတော့အပြင်ကိုဆက်သွားပြီးပြီတခြားမျိုးတွေကူးကုန်ပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစင်ကာပူနိုင်ငံမှာတော့ဒီ home guarantee လောက်တာကိုလည်းစနစ်တကျလုပ်တယ်လို့ကြားပါတယ်ဆရာအဲ့ဒါနည်းနည်းလေ
းမှန်တယ် home quarantine ပေါ့နော်အဲ့ဒါကိုတို့ကပထမတော့ notice ပေါ့နော်ဗာနဲ့လာတယ်အိမ်မက်မှတေးပါဒါပေမဲ့အဲ့ဒီလူတွေရဲ့အိမ်မာနေရတဲ့ကြောင့်တနေ့ကိုစင်ကာပူဒေါ်လာ100ပေးထားသေးတယ်စားဖို့သောက်ဖို့နေဖို့ဆိုပြီးတော့ထောက်ပံ့တာပြီးတော့ခုနကတော့စေကတ်တစ်ထောင်မှာကုသနေတဲ့လူတွေဈေးဖို့စိတ်တွေကိုစင်ကာပူအစိုးရအကုန်လုံးတာဝန်ယူလိုက်တယ်အဲ့တို့ကြောင့်ဒီပူပေါင်းဆောင်ရွက်မှုကအခုတော့စင်ကာပူရဲ့ခုနက99က800လောက်ပဲရှိရချိန်မှာတင်တော့အရင်နေတယ်တယောက်နှစ်ယောက်ပဲရှိသေးတယ်ခုနကသူတို့ရဲ့ home quarantine ကလည်းဥပဒေလိုပဲဆက်ရောက်တဲ့အခါကျတော့မင်းတို့ဒီ home quarantine ဆိုတာအိမ်မှာအခန်းတစ်ခန်းနဲ့နေရမယ်မင်းတို့မိသားစုတွေကအပြင်ထွက်ရတယ်မင်းကထွက်လို့မရဘူးဒီ home quarantine ကိုချိုးဖောက်လို့ရှိရင်တောင်ွေဆောင်ရမယ်ထောင်နဲ့ခံရမယ်ဆိုတာမျိုးကိုလက်တွေ့နမူနာလုပ်ပြလိုက်တယ်လူတွေကအကုန်လုံးဒီဥပဒေကိုတိုက်တာပြီးတော့အိမ်မှာပဲတကယ်နေကြတာပေါ့နော်အစားအသောက်သွားဝယ်လို့ရှိရင်အပြင်ဘေးကလူကသွားဝယ်ပေးရတာမျိုးတွေလုပ်လိုက်တယ်အဲ့တော့စင်ကာပူရဲ့ခက်ကြမ်းကြမ်းကရဲတွေကပါဒီလူတွေကိုစောင့်ကြည့်ရတယ်အဲလော့ကဒေါင်းလုပ်ချတာမဟုတ်ဘဲနဲ့ home quarantine ကိုအဓိကလုပ်တာဟိုအီတလီကစောပြီးသူတို့မှာယောဂတွေ့တယ်ဒီနေ့ရှိခုနရာခဏမ်းပဲရှိသေးတယ်ထောင်ခဏမ်းမကူးသေးဘူးအဲကျွန်တော်တို့နိုင်ငံအနေနဲ့အခုတစ်ဖက်ကနေလည်းယူရီးယားဘက်ကနေအများကြီးဝင်လာတယ်ယူရီးယားနိုင်ငံအခု case ရှိလာလို့ရှိရင်ခဏလောက်မရှိသေးဘူးဒါပေမဲ့အဲ့ဒီရွှေပြောင်းလူသမားတွေတဲမှာဗမာနှစ်ယောက်ကိုဗိုင်းရပ်စ်တွေ့ပါတယ်လို့သူတို့ပြောထားပြီးအဲ့ထင်ကနေပါလာမှာကိုစိတ်ပူလာပါတော့အဲ့ဒီလူတွေအကုန်လုံးကို home quarantine လို့ပြောလိုက်တဲ့ခါမှာဗမာနိုင်ငံမှာ home quarantine အိမ်မှာနေပြီးတော့စောင့်ကြည့်မယ်ဆိုတဲ့ဟာကတကယ်မရှိဘူးတကယ်တော့ကိုယ့်အိမ်မှာနေလိုက်အပြန်ထွက်လိုက်ဈေးသွားဝယ်လိုက်တယ်တော့လုံမှာပဲအဲ့တော့ရက်ွက်အုပ်စုရေးတွေနဲ့နိုင်ငံခြားပြန်လာတဲ့လူတွေသတင်းပို့ကြပါလို့အခု live on နဲ့ကျွန်တော်ရက်ွက်ထဲမှာဒါပေမဲ့အဲ့ဒါကိုလက်တွေ့အကောင့်တွေပို့ဖို့တော့ကဒီရက်ွက်လုံခြုံရေးတွေအဖွဲ့တွေနောက်ရဲတွေနဲ့အတူရက်ွက်ထဲမှာ volunteer လည်းရှိနေတာပေါ့ကိုယ့်ရက်ွက်ထဲမှာဘယ်မျိုးနယ်ဘယ်နယ်ပြန်လာတဲ့လူတွေသို့မဟုတ်နိုင်ငံခြားပြန်လာတဲ့လူတွေလူတွေကပြန်လာရှိသလားထောက်လန်းအဲ့ဒီလူတွေပဲသွားပြီးတော့တွေ့ပြီးတော့အိမ်မှာပဲနေကြပါဘေးကနေဝိုင်းပန်ပိုးပေးရမယ်သူတို့စားဖို့သောက်ဖို့နေမှာလူမှုရေးအဖွဲ့နဲ့ပေါင်းရမယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီလူနာစတွေ့ပြီဆိုရင်ပထမဆုံးဆေးဝန်ထမ်းတွေစပြီးတော့ထိလိရှိရတယ်ဆရာမြန်မာနိုင်ငံအတွက်ဘယ်လိုအကြံပေးချင်လဲ
အီတလီမှာဆရာအောင်လေးကျင်ထားတာမဟုတ်ဘူးကျမ်းမာရေးလုပ်သားတွေပေါ့ဗျာဆရာအောင်လေးသူနာပြုတွေ2800ကျော်လောက်ယောဂကူးစက်သွားတယ်တည်ရဲလူတွေလည်းရှိတယ်အဲ့တော့စင်ကာပူမှာအဲ့လိုမျိုးမဖြစ်ဘူးပေါ့ဗျာအဲ့တော့ကျွန်တော်တို့ဗမာနိုင်ငံအနေနဲ့ volunteer ဆရာဝန်တွေတဲက GP ဆရာဝန်တွေကစင်ကာပူလို training ပေးပြီးတော့ဆေးကန်းတစ်ထောင်ကိုကျွန်တော်တို့ ready လုပ်ထားမလားပေါ့အဲ့တော့လက်တွေ့လူကြီးထဲမှာလုပ်နေတဲ့ volunteer တွေကျွန်တော်ရှိဖို့လိုနေပြီလူလူချင်းမကူးဆက်ရအောင်လူတွေလည်းတစ်ဖက်ဖက်နဲ့ချဲအောင်မကတ်ကြပါနဲ့ဆိုတာမျိုးတွေအများအားလိုက်ပြီးတော့တက်နေတော့ရုံးနေမှာလူနေအောင်အဆိုင်ရကျွန်တော်ပေးရတော့မယ်အဲ့တော့ကျွန်တော်တို့ပန်းစိုးတန်းကနေလာတဲ့သင်္ဘောကြီးက15မိနစ်တည်းဒီဥပဒေပဲလူအုပ်ချုပ်ရာနဲ့ချီပြီးတင်နေလာတယ်။ဇကားပေါ်မှာပြုံနေတယ်။အဲ့ဒီလူနေရာတွေကအန်ဒီယေစုံနေလေ။ဘတ်စကားပေါ်ကအန်ဒီယေစုံနေလေ။ဒါတွေကိုကျွန်တော်တို့တစ်ချောက်ခဲနိုင်တဲ့မြတ်ကာလပါလုံးဘတ်စကားပေါ်မတက်ခင်လက်စီမလား။ပြန်ဆင်းလာရင်လက်စီမလား။ဘတ်စကားပေါ်မှာလူချဲချဲထိုင်မလား။ဘတ်စကားကိုပဲလူ20လို့သတ်မှတ်ပြီးတော့20ပြည့်မတင်တော့ဘူး။ဒါစီကံပိုင်းဆိုလာတာပေါ့
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ
FIFA ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကတ်တဲလ်ကျေးရွာကိုချင်းပြည်နယ်အစိုးရကသွာလာခွင့်ပိတ်ပင်ခဲ့ပါတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးမှာဖြေဆူနေတဲ့ဆာမူဝဲတွေကိုရပ်ဆိုင်းလိုက်တယ်ဆိုတာနဲ့COVID-19 ကူးစက်ရောဂါကြောင့်ရှမ်းမြို့သားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုလည်းကျင်းပဖို့မရေရာသေးတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းအမျိုးသားတဦးနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပ်တယ်ကျေးရွာကိုချင်းပြည်နယ်အစိုးရကလော့ခ်ဒေါင်းပိတ်ချလိုက်ပြီးတိရိမ်မြို့နယ်အတွင်းဝင်ထွက်သားလာမှုကိုလည်းကန့်သတ်လိုက်ပါတယ်။အမေရိကန်နိုင်ငံမှာနေထိုင်တဲ့အဲ့ဒီချင်းအမျိုးသားတဦးဟာပြီးခဲ့တဲ့မတ်လ23ရက်နေ့ကမင်္ဂလာဆောင်ဖို့မြန်မာနိုင်ငံကိုပြန်လာခဲ့တာဖြစ်ပြီးမတ်လ21ရက်နေ့ကတိရိမ်မြို့နယ်ကပ်တယ်ကျေးရွာမှာနေထိုင်တဲ့အချိန်မှာကိုပူချိန်မြင့်တက်ဖျားနာပြီးဓာတ်ခွဲစစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။အခုလက်ရှိမှာတော့သူ့ကိုတီတိမ်မြို့ပြည်သူစေုံမှာတီချာကုတမှုပေးနေပြီးလူနာရဲ့အခြေအနေကလည်းကောင်းမွန်လာတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ပါတယ်။ချင်းပြည်နယ်တီတိမ်မြို့မှာ COVID-19 ခေါ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတဦးတွေ့ပြီးတဲ့နောက်ပိုင်းမှာချင်းပြည်နယ်မှာလူစုလူဝေးပြုလုပ်မှုနဲ့ဖျားချောင်းဝတ်ပြုအစည်းအဝေးဗာဒါရေးပွဲတော်ပွဲတန်းတပင်တွေကိုရက်အကန့်အသတ်မရှိပိတ်ပင်လိုက်ပါတယ်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးဖြည့်ဆူနေတဲ့ဆံမွေးပွဲကိုကျန်ဆိုင်လိုက်ပြီးအဆင်ပြေတဲ့အချိန်မှာဆက်ဆက်သွားမယ်လို့မော်လမြိုင်တက္ကသိုလ်ဗမာကချုပ်ဒေါက်တာအောင်မြတ်ကျော်စိန်ကပြောပါတယ်။ထို့သူမော်လမြိုင်တက္ကသိုလ်ကျောင်းသားကျောင်းသူတွေအနေနဲ့မလ24ရက်နေ့မှာနောက်ဆုံးထားပြီးအဆောင်ကနေထွက်ခွာကြဖို့နဲ့မိမိကိုယ်ကိုဂရုစိုက်ကြဖို့မော်လမြိုင်တက္ကသိုလ်ကျောင်းသားသမဂ္ဂကကိုမင်းတန်စင်ဦးကပြောပါတယ်။အလားတူရန်ကုန်တက္ကသိုလ်၊မြို့ကျင်းနာတက္ကသိုလ်၊ပသိမ်တက္ကသိုလ်၊ရတနာဘုံတက္ကသိုလ်၊ပင်လုံတက္ကသိုလ်၊တောင်ကြီးတက္ကသိုလ်၊မုံရွာတက္ကသိုလ်၊မကွေးတက္ကသိုလ်တွေမှာလက်ရှိကျင်းပနေတဲ့ဆံမှုဝဲကိုရပ်ဆန့်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တနင်္ဂနွေလုံးမှာတက္ကသိုလ်ဒီဂရီကောလိပ်တွေနဲ့ကောလိပ်တွေရဲ့ပထမနှစ်ဝက်ဆံမွေးပွဲလက်ရှိကျင်းပနေချိန်ဖြစ်ပြီးကျောင်းသားကျောင်းသူစုစုပေါင်း3သိန်းခွဲကျော်ဝင်ရောက်ဖြည့်ဆို့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အတည်ပြုလူနာဖြစ်3ဦးကိုတွေ့ရှိထားပြီးတီးခြားခွဲစေကူတမှုပေးနေတယ်လို့အာခစားနဲ့ကျန်းမာရေးဝန်ကြီးဌာနကနေထုတ်ပြန်ထားပါတယ်
။ကမ္ဘာနိုင်ငံအသီးသီးမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ပြန့်နှံ့မှုမရှိစေရေးအတွက်ကျောင်းသားတက်မကစစ်တွေတက်ကြလို့ကအတိပေးကြေညာချက်တစ်ဆောင်ကိုမတ်လ24ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီတတိပေးကြေညာချက်မှာအိမ်အတွင်းမှာပဲနေထိုင်ဖို့မကြာခဏလက်ဆေးဖို့လူစုလူဝေးနဲ့ဝေးဝေးနေထိုင်ဖို့နဲ့အပြင်ထွက်ရင်max ညနေဖုံးတက်ဆင်ဖို့အပါအဝင်အချက်9ချက်ကိုဖော်ပြထားပါတယ်။အလားတူမတ်လ29ရက်နေ့ကလည်းရခိုင်ပြည်နယ်အစိုးရအဖွဲ့ကယောဂါဘေးအန္တရာယ်နဲ့ပတ်သက်ပြီးပြည်သူတွေလိုက်နာဖို့ကြေညာချက်တစ်ခုထုတ်ပြန်ခဲ့တဲ့စစ်တွေမျိုးကဈေးဆိုင်တွေမှာဈေးဝယ်သူတွေများပြားခဲ့လို့စံအပါအဝင်ကုန်ပစ္စည်းတွေဈေးမြင့်သွားတယ်လို့မြို့ခံတွေကပြောပါတယ်။
ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ RCSSSC တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မလ25ရက်နေ့မနက်8နာရီခွဲချိန်လောက်ကမိုင်းတုံမြို့အရှိတောင်ဘက်ရမှာရှိတဲ့ကောင်းဟူနန်းရွာမှာနိုင်ရွက်လောက်ကြာပြစ်ကမှုတွေဖြစ်ပွားခဲ့တာပါ။ RCSSSC ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုခန်းဆန်ကတော့တတိကတိုင်းလောက်ခံမိုင်းတုံမြို့မှာခြေဆိုင်တဲ့တိုင်ရင်၃ရင်းစုစုပေါင်းအင်အား40ခန်းက RCSSSC ဆက်ဆံရေးရုံးကအကြောင်းမကြားပဲဝင်ရောက်လာတဲ့အတွက်ပြစ်ခတ်မှုဖြစ်ပွားတာဖြစ်ကြောင်းပြောဆိုပါတယ်။မိုင်းကံမြို့နယ်ထဲကတိုက်ပွဲနဲ့ပတ်သက်ပြီး NCA လက်မှတ်ရည်သူသားတဲ့ RCSSSC နဲ့အစိုးရတမတော်ကိုယ်စားလှယ်တို့နေပြည်တော်မှာ25ရင်းနေတုန်းကတွေ့ဆုံဆွေးနွေးမှုပြုလုပ်ပြီးနောက်ပိုင်းပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ကျိုင်းစိတ်ကြီးမြို့နယ်ကြားမှာရှိတဲ့ကြိုက်တုံကော့ကရိတ်လမ်းမှာတစ်တင်ကားကြီးတွေညစဉ်သွာလာနေမှုကြောင့်လမ်းဘေးနားတစ်လျှောက်မှာရှိတဲ့ဒေသခံလူထုအတွက်အနောက်ရှက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မိုးကုံကာလကစပြီးစေဘင်းကား၊ရှစ်ဘင်းကားတွေညစဉ်သွာလာနေတဲ့အတွက်ကျေးရွာချင်းဆက်လမ်းတွေလည်းပျက်စီးနေတယ်လို့ဖုံအဆက်မတန်ထနေတယ်လို့ဒေသခံတွေကဆိုပါတယ်။အဲ့ဒီတစ်တဲဆောင်နေတဲ့တာဝန်ရှိသူတွေဟာဒေသအာဏာပိုင်တွေနဲ့နှစ်ဦးနှစ်ဖက်သဘောတူညီမှုရယူထားပြီးဖြစ်တာကြောင့်တရခန့်တွေအနေနဲ့ပြန်မပြောရဲကြဘူးလို့ဆိုပါတယ်။အခုတစ်ထလုပ်တာဟာလက်နက်ကင်အဖွဲ့ပေါင်းစုံလုပ်တာဖြစ်တဲ့အတွက်ကင်တွေဖို့ခက်ခဲနေတယ်လို့လဲ KNU ဗဟိုတစ်တော်ဌာနကတာဝန်ခံဗဒုံမန်းပတ်ထွန်းကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။က ကပ်ကျန်းမာရေးအဖွဲ့ချုပ်WHO ကနေကိုဗစ်-19ကူးစက်ရောဂါကိုကပ်ရောဂါအဖြစ်ကြေညာပြီးနောက်ပိုင်းမြန်မာအစိုးရကနေလူစုလူဝေးနဲ့ဖွဲ့လှမ်းတဲ့ပြင်အခမ်းအနားအားလုံးရက်ဆိုင်ရွှေ့ဆိုင်ထားဖို့ထုတ်ပြန်ထားပါတယ်။ဒီအတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့လဲမသေးချာသေးတာကြောင့်ရှမ်းမြို့သားအစ်နိုင်ငံရေးဆွေးနွေးပွဲကိုလည်းကျင်းပဖို့မေးရသေးတဲ့အခြေအနေမှာရှိနေ
ောင်ပြီးရှမ်းမြို့နားစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းပြည်တောင်ပိုင်းလင်းကင်းမြို့မှာဧပြီလထဲမှာကျင်းပဖို့လျှာထားပြီးမတ်လထဲမှာလူထုသဘောထားရယူဖို့လူထုနဲ့တွေ့ဖို့စစ်စင်ခဲ့ရမှာ COVID-19 ရောဂါပြန့်ပွားနေတဲ့အခြေအနေကြောင့်ကျင်းပဖို့မရေရာသေးတဲ့အခြေအနေဖြစ်နေတယ်လို့ RCSS ပြောခွင့်ရဒုဗိုလ်မှူးကြီးအုံခါကရှမ်းပါလာနဲ့အခုလိုပြောပါတယ
်။အော်တဲအမေဒီအမေဒီကိုကဒီမော့လွန်းလောက်ဘုံလာန
ေ။ရှင်းပါမရဲ့အတိကြတော့မသိသေးဘူး။ဗိုင်းရပ်အခြေအနေကိုစောင့်ကြည့်ရအောင်မယ်။လှုပ်ဖို့တော့ရည်ရွယ်ထားပါတယ်။ဘယ်နှစ်ဘယ်လဖြစ်မလဲဆိုတာတော့မသိနိုင်သေးဘူးပေါ့။
လက်ရှိနိုင်ငံရေးအနေထားရကောကတ်ယောဂါကြောင့်ပါကျင်းပဖို့မသင့်လျော်သေးဘူးလို့လည်းနိုင်ငံရေးစောင့်ကြည့်လေလာသူရှမ်းစာရေးဆရာဟင်းကယန်းကရှမ်းပါလာနဲ့အခုလိုပြောပါတယ်။
那我们了上次跑卡他外头捏的跑去买着一个一个难吃那么多
啊库前嘛就能够上那手臂香 and the 金巴克没错应的给路不会带带路的 corona 皮拉开烟路的表现皮巴里面ကိုရိုနာကူးစက်မြန်ရောဂါကြောင့်တကဘာလုံးလူစုလူဝေးမရှိစေဖို့တိုက်တွန်းနေချိန်မှာကျွန်တော်တို့လည်းရှမ်းအန်ဒီကိုခဏတော့ဆိုင်းငံ့ထားတင်ပါတယ်တို့မဟုတ်ရက်ဆွေဆိုင်းထားတင်တယ်လို့ RCSS ကိုတိုက်တွန်းလိုပါတယ
်တနင်္ဂနွေလုံးရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုတခြားဒေသကတိုင်းသားတွေလွတ်လွတ်လပ်လပ်ကျင်းပခွင့်ရပေမဲ့တပ်မတော်ကဟန်တားမှုကြောင့်ရှမ်းလူမျိုးတွေကတော့2019ခုနှစ်ကလေးကကျင်းပခွင့်မရခဲ့တာအခုချိန်ထိပဲဖြစ်ပါတယ်မတ်လ15ရက်နေ့က RCSS SSA နဲ့အစိုးရတပ်မတော်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးရမှာရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုရှမ်းပြည်တောင်ပိုင်းလင်းကင်းမြို့နယ်မှာကျင်းပဖို့သဘောတူခဲ့ကြပါတယ်ရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုတောင်ကြီးတို့မဟုတ်ပင်လုံမြို့မှာကျင်းပဖို့ဆန္ဒရှိပေမဲ့တပ်မတော်ဘက်ကသဘောမတူပါဘူးဒါအပြင် NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA အနေနဲ့လည်းတပ်မတော်နဲ့အစိုးရသဘောထားအတိုင်းလင်းကင်းမြို့မှာကျင်းပဖို့သဘောတူညီလိုက်တဲ့အတွက်ရှမ်းနိုင်ငံရေးအတိုင်းဝိုင်းကြားနိုင်ငံရေးစည်းလုံးညီညွတ်မှုထိခိုက်လာမှာကိုရှမ်းနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကစိုးရိမ်နေကြပါတယ်
ဆက်ပြီးတော့ပြည်သူတွေရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအပြင်လူမှုဘဝနေထိုင်မှုနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေမဲ့ဖွံ့ဖြိုးရေးခေါင်းစဉ်အောက်ကစီမံကိန်းတွေကိုရှောင်ရှားပေးဖို့အပီပီဆိုင်ရာမြစ်ချောင်းအင်းအိုင်များနေမှာကချင်ပြည်နယ်ကဒေသခံတွေကတောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်။
မလ14ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့လုံကန်စွတ်ကြီးွာရှိကချင်ချောင်းသားမှာပြုလုပ်တဲ့အပီပီဆိုင်ရာမြစ်ချောင်းရံများနေ့အခမ်းအနားမှာဒေသခံတွေကတောင်းဆိုခဲ့တာပါ Transgender and Development Foundation ကအကျိုးဆောင်ရှိနေတော်စာလီထွေးကဒေသခံတွေရဲ့အတန်ကိုနားထောင်ပြီးမှဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့လို့ပြောပါတယ
်ကျွန်မတို့အစိုးရအနေနဲ့ကတော့လူဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လှုပ်တာတော့လို့တယ်ဒါပေမဲ့လူမှုပတ်ဝန်းကျင်တွေရဲ့ထိခိုက်မှုဘယ်လောက်များရလဲဒါကိုကြည့်ရမှာဖြစ်တယ်လူမှုပတ်ဝန်းကျင်မှာတိုက်ရောက်နေတဲ့ဒီထိခိုက်နစ်နာမှုတွေကိုမစင်စားဘဲနဲ့ဖွံ့ဖြိုးတိုးတက်မှုဇွတ်လုံနေရင်လည်းဒါကတော့ပြည်သူအတွက်အကျိုးမရှိဘူးပေါ့နော်အစိုးရဆိုတာပြည်သူတွေရဲ့အတွက်ပြည်သူတွေအကျိုးအတွက်လှုပ်ရမယ့်အစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့စကားတိုင်းကိုနားထောင်ပြီးလှုပ်ရမှာဖြစ်ပါတယ်
အပီပီဆိုင်ရာမြစ်ချောင်းအင်းအများနဲ့ခန္ဓာမှာမြစ်ချောင်းများထိမ့်သိမ့်ဖို့ရေရေးမြစ်ဆုံးရှုံးနိုင်တဲ့စီမံကိန်းတွေကိုစန့်ကျင်ဖို့တာရှင်းတဲ့ရေကိုလုံလောက်စွာရရှိဖို့နဲ့ဒေသခံတွေကမိမိတို့ရဲ့ရေရင်းမြစ်ကိုမိမိတို့ကိုယ်တိုင်စီမံခန့်ခွဲဖို့စတဲ့ရွေးချက်တွေနဲ့ကျင်းပပြုလုပ်တာဖြစ်တယ်လို့ပွဲကျင်းပသူတွေကဆိုပါတယ်အပီပီဆိုင်ရာမြစ်ချောင်းအင်းအိုင်များနဲ့ခန္ဓာကိုတက်ရောက်လာတဲ့ကချင်ပြည်နယ်ပြည်သူပါတီကဒူဥထတော်တွဲဘူးကလည်း
လက်ရှိအစိုးရဘောပေါ့နော်အနာဂတ်တက်လာမယ့်အစိုးရအစစ်စင်ရောပေါ့နော်အဲကျမတို့ရဲ့အဲဒီဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်တဲ့နေရာမှာဒီစီမံကိန်းတွေလုပ်ဖို့တော့အမှန်တကယ်လိုအပ်ပါတယ်ဒါပေမဲ့အဲ့စီမံကိန်းတွေဆိုလို့ရှိရင်ကျမတို့ကိုဖွံ့ဖြိုးတိုးတက်မှုကိုပိုပြီးမှနောက်ကျစေတဲ့ကျမတို့စိတ်ပိုင်းရုပ်ပိုင်းကိုထိခိုက်စေတဲ့အဲစီမံကိန်းတွေမဖြစ်စေဖို့အတွက်အထူးသတိထားပြီးပေါ့ဆောင်ရွက်ပေးစီလို့ဆောင်ရွက်ပေးစီချင်ပါတယ်ပေါ့နော်
မြေဆုံရေကာရာစီမံကိန်းအပါအဝင်မြန်မာနိုင်ငံဒေတာအသီးသီးမှတည်ဆောက်မဲ့ရေကာရာစီမံကိန်းတွေနဲ့ဒေတာဖွံ့ဖြိုးရေးခေါင်းဆောင်အောက်ကတခြားစီမံကိန်းတွေဟာဒေတာခံတွေရဲ့လူမှုဘဝတွေကိုထိခိုက်စေမဲ့စီမံကိန်းမျိုးမဖြစ်ရလျောက်အစိုးရအနေနဲ့ဆောင်ရွက်ပေးစီရှင်တယ်လို့ဆိုပါတယ် ရစ်ဆုံရေကာရာစီမံကိန်းဟာပြည်သူတွေရဲ့တောင်းဆိုမှုကြောင့်ရခိုင်ဦးသိန်းစိန်ဆိုးရွားလက်ထက်ကလေးကကြံနာထားခဲ့တာဒီကနေ့အချိန်ထိဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်းအိုင်များနဲ့အခမ်းအနားကို Transgender and Development Foundation နဲ့မြစ်ဆုံတည်ထားခံတွေကကမကထပြုလုပ်ကျင်းပခဲ့ပြီးလူရည်တရာကျော်တက်ရောက်ခဲ့ပါတယ်။
ခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းမျိုးနာတဦးနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပ်တဲလ်ကျေးရွာကိုချင်းပြည်နယ်အစိုးရကတွာလာခွင့်ပိတ်ပင်ခဲ့ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးမှာဖြေဆိုနေတဲ့စာမေးပွဲကိုရပ်ဆိုင်းထားလိုက်ပြီးဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးပူးပေါင်းဆောင်ရွက်ဖို့ကမ္ဘာစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ဖွဲ့ဝင်တွေကြာသာပေးနေမှာပဲခရီးပြုလိုက်ပါတယ်ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးနဲ့ကမ္ဘာစီးပွားရေးမှာထိခိုက်နေတဲ့အခြေအနေတွေကိုထိန်းချုပ်ဖို့ထိရရောက်မလုံနိုင်တဲ့အပေါ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရကြမှာပဲခရီးပြုပြောဆိုလိုက်တာပါကမ္ဘာစီးပွားရေးကိုကြက်ကတ်မှုဗန်နာရေးနဲ့လူမှုရေးရာထိခိုက်မှုတွေကြုံနေရတဲ့အခြေအနေကိုဖြေရှင်းဖို့ဒေါ်လာ 4.8 ဘီလီယံထောက်ပံ့ကူညီဖို့လဲအဝေးရောက်အရေးပေါ်စီးပွားပွဲမှာသဘောတူခဲ့ကြပါတယ် COVID-19 ကပ်ရောဂါကိုမကြုံစဖို့ရင်ဆိုင်နေရကြမှာကမ္ဘာတဝန်းညီညီညွတ်ညွတ်နဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းလဲ G20 အဖွဲ့ရဲ့စီးပွားပွဲအပြီးထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားတာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားခံနိုင်မဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဥပဒေကြမ်းကတော့အောက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးဥပဒေဖြစ်အတည်ပြုကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးရမှာလည်းဖြစ်ပါတယ်။ဥပဒေကြမ်းကတော့အောက်လွှတ်တော်ခေါင်းဆောင်တွေတောက်ချနေမှာအတန်းနဲ့မဲခွဲဖို့စီစဉ်ထားကြောင်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားခံပေးမဲ့ဒေါ်လာ1ထရီလီယံအကူအညီပေးရေးအစီအစဉ်ကိုထက်လွှတ်တော်ကဗိုလ်ထုနှင့်နားမိုက်မှာအတည်ပြုလိုက်ပြီးနောက်မှာပဲ Dow Jones Institutional Average S&P 500နဲ့ Nasdaq အညွန့်ကိန်းတွေဈေးတက်သွားတာပါ။အာရှဈေးကွက်မှာတော့ဂျပန်နိုင်ငံကနီကဲအညွန့်ကိန်းဟာကြာသပတေးနေ့မှာ၄ရက်လိုင်းလုံးကျဆင်းပြီးဟောင်ကောင်ဟန်ဆန်နဲ့ရှန်ဟဲအညွန့်ကိန်းတွေဟာလည်း၁ရက်လိုင်းလုံးလောက်ကျဆင်းသွားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်2ဦးကိုထပ်မံတည်ပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူစုစုပေါင်း5ဦးထိရှိသွားပါပြီ။မကြာသေးခင်ကမှပြပကနေမြန်မာနိုင်ငံကိုပြန်လာသူတူနဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတူတို့မှာရောဂါပိုးစစ်ဆေးတွေ့ရှိခဲ့တာဖြစ်ကြောင်းမြန်မာချမ်းမိုင်းနဲ့အာကစားဝန်ကြီးဌာနကတောက်ကြံနေရေးဆွဲနဲ့သတင်းထုတ်ပြန်ခဲ့တာပါ။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာနေထိုင်သူအသက်33နှစ်အရွယ်မြန်မာနယ်ပွားအမေရိကန်နိုင်ငံသားကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလေကြောင်းကနေရောက်လာခဲ့ပြီးနောက်ပိုင်းမှာမသိငါစရာယောဂလက္ခဏာတွေတွေ့ရှိရာကစောင့်ကြည့်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့လူနာထံကတက်ခွဲနမူနာစစ်ဆေးရမှာ COVID-19 ယောဂရှိနေတဲ့အကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားတာပါ။ယောဂပိုးရှိတဲ့ကြောင့်နောက်ထပ်အတည်ပြုထားတဲ့အသက်69နှစ်အရွယ်အမျိုးသားကတော့ဩစတြေးလျနိုင်ငံမှာကေဆာယောဂအတွက်တလားလောက်စိတ်ကုသခံယူခဲ့သူဖြစ်ပြီးမြန်မာနိုင်ငံမှာပြန်ရင်စင်ကူနိုင်ငံမှာ၄ရက်ကြာနေထိုင်ခဲ့သူဖြစ်ပါတယ်။တောက်ချန်နေမနက်ခင်းစီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကတော့တတလို့ရာရီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွင့်အစီအစဉ်တွေကိုနေနေကနေထုတ်လုပ်ပြီးပူးတွဲတင်ဆက်ပေးနေတာဖြစ်ပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေခင်ဗျာ။ကျွန်တော်အောင်လွင်ဦးပါ။
This program has come to you from the Voice of America, Washington.